Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2022ခုနှစ်ဇွန်လ31ရက်ဇွန်လ30ရက်ဗုဒ္ဓဘူးနေ့နဲ့ခင်းအစီအစဉ်ကို Washington DC ကနေလိုင်းဒိုမီတာ2440 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်မဲ့တဲ့နေ့မှာတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းယာနဲ့ချီရဲ့လူတွေကိုတရားရုံးလှုပ်ထုံးလုံးနည်းနဲ့မညီပဲအရေးယူပြီးပေးတာရှိနေတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့သတင်းအီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသကလက်နက်ကန်ပြစ်ခတ်နောက်ဆုံးအခြေအနေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်သိမ်ကြီးထက်နဲ့သူပြောပြပေးမှာပ
ါကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့နောက်မှာတင်ဆက်မဲ့သတင်းလွှာတစ်ပုဒ်မှာတော့
မာရာကရှင်းနေတယ်ပေါ့နော်အားလုံးစီစီလုံးလုံးနေကြပါညီညွတ်ညွတ်နေကြပါလို့ပြောတယ်ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးညီညွတ်နေကြပါလို့သူကမှားတယ်အဲအရင်အများတန်းကျမတို့ကိုအရင်မှားပြီးတော့ပြည်သူတွေကိုပြန်မှားပါတယ်အဲလိုစီစီလုံးနေကြပါညီညွတ်နေကြပါ
ဒါကတော့ဒေါ်ဆန်းစီဂျီရဲ့ရှင်းနေဒေါ်မေမေဆိုပြောသွားတာပါဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေတွေကိုတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်တစ်ခါစစ်ကောင်စီလက်အောက်မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအခြေအနေတည်တံ့ဆက်သွယ်မေးမြန်းခန်းမဖက်တတ်တဲ့ထိုင်းစာချုပ်ကိုမြန်မာအလုပ်သမားတွေလက်မှတ်ရေးထိုးခဲ့ရတဲ့အခြေအနေစတဲ့အကြောင်းအရာတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်နဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတို့ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ဗုဒ္ဓဘူးနေ့နဲ့ခင်သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်ကိုကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာဆေးအနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ရောရှိပြီးယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလှုပ်ထုတ်လို့နေနေတယ်မညီပဲအရေးယူဖြစ်ပေးတာရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။
The human rights component of the office that a total of 5,202 people are in detention as a result of their opposition to the military takeover.
ဆီယနာဒိမ်မူစန့်ကျင်တဲ့အတွက်ဖမ်းဆီးထားသူ9,202ယောက်ရှိခဲ့ပြီးဒီထက်က200ယောက်ကလည်းမင်းကိုထုတ်เสียတရားရေးလုပ်ငန်းစဉ်အောက်မှာလုံထုံးလုံနည်းနဲ့မညီပဲဥပဒေမျိုးမျိုးနဲ့ပြစ်ဒဏ်ပေးခံရပါတယ်။26ယောက်တည်တံ့ချမှတ်ခံရပြီးဖမ်းဝရထုတ်ထားတဲ့အတွက်တင်းရှောင်နေရသူပေါင်း2,000လောက်ရှိနေပါတယ်လို့မြန်မာနိုင်ငံခြေဆက်ကုလသမဂ္ဂတာဝန်ရှိသူတွေပြောကြားချက်ကိုကူကားပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောဝင်ကစတက်ဖန်တူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါစင်နဲ့ချီရဲ့လူတွေကိုလည်းမျက်ကွယ်မှာပဲတေးတန်းတသက်တချွန်းအလုတ်ချင်းနဲ့ထောင်နှံအပြစ်ပေးခံရတာရှိကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲဆင်အနာတိန်တာကိုစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နေပြီးအာဏာပိုင်တွေကဖမ်းဆီးဖို့ဝန်ထမ်းထုတ်ထားတဲ့သူတွေကထင်ရှားကျော်ကြားသူ24ယောက်ပေါ်စွဲချက်တွေကိုရုပ်သွင်းလိုက်တဲ့အကြောင်းစစ်တပ်ဘက်ရုံးမြင့်တန်ရက်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအရသာစုရောက်ကိုဖယ်ရှားပြီးအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်နေနေရကနိုင်ငံရေးသမားတွေနဲ့တချို့အလှူရှားသူတွေသာမကသတင်းသမားတွေအမှုပညာရှင်တွေဆရာဝန်တွေကျောင်းဆရာဆရာမတွေကိုလည်းဖမ်းဆီးရေးယူတာဖြစ်ပါတယ်ဆရာနာသိပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူသတင်းသမား93ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရစေဖြစ်တဲ့အကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှ905ခါခွေချိုးဖောက်မှုတို့နဲ့အမှုတရွဲတဲ့တရားစွဲခံရတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာဇွန်လ29ရက်နေ့အင်္ဂါနေ့ကကြားနာခဲ့တာမှာတရားလိုဘက်ကတင်တဲ့သက်သေတွေကိုတရားရုံးကလက်ခံခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကကန့်ကွက်ခဲ့ပေမဲ့လည်းတရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုတင်ဖို့ဖြစ်လာပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့အမှုတွဲကိုအထက်တရားရုံးကဆုံးဖြတ်ချက်မချမှချင်းဆိုင်းငံ့ထားမှာဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ဒေါက်ဆန်းစုကြည်အပါအဝင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းဖမ်းဆီးခံထားရတဲ့အတော်အတွင်းစစ်တပ်ရဲ့လုပ်ရက်ကိုရှုတ်ချထားတဲ့ NLD ဘက်ကထုတ်ထားတဲ့ကြေညာချက်နှစ်ဆောင်ကိုတရားလိုဘက်ကတက်တည်အဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဆေးအနာသိမ်းပြီးနောက်ပိုင်းလူညွန့်ရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူရာနဲ့ချီရှိနေပြီးဒီထဲမှာဖမ်းဆီးထားတဲ့တည်ဆုံးမှုတွေရှိနေတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်။လူညွန့်ရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူလက်နက်မဲ့အရသာ883ယောက်ထက်မနည်းရှိမယ်လို့ခန့်မှန်းထားပြီးဒီထဲကအနည်းဆုံး40လောက်ဟာဖမ်းဆီးထားတဲ့တည်ဆုံးတာလို့လဲမြန မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကပြောတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ရှ်ကအင်္ဂါနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတည်ဆုံသူကလေး60လောက်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်ဆေးရုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေပေါ်တိုက်ခိုက်မှုပေါင်း59ကြိမ်ထက်မနည်းရှိပြီးစာသင်ကျောင်းတွေကျောင်းဆရာဆရာမတွေတိုက်ခိုက်ခံရမှုအနည်းဆုံး163ကြိမ်ရှိကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါလူခွင့်ချုပ်ပေါမှုတွေနဲ့ထိခိုက်ဒေဆေးတဲ့အထိအင်အားသုံးနှင်းနှင်းမှုတွေပေါ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကအပြင်းထန်ရှုတ်ချတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဆီယနာသိန်းနာ9လနီးပါးရှိလာတဲ့ချိန်မှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေနဲ့အတူထိခိုက်ဒေဆေးမှုတွေတင်လည်းဆက်လက်ထွက်ပေါ်နေတာပါကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာလူမျိုးရေးတပ်ဖွဲ့အနေနဲ့ကြီးစံစစ်တွေပါဝင်အင်အားအလွန်ကျွံသုံးနှင်းနှင်းမှုတွေချက်ချင်းရပ်ဖို့နဲ့ရဲသားတွေပေါ်လက်နက်ကြီးတွေနဲ့ပါအသုံးပြုတိုက်ခိုက်တဲ့သတင်းတွေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းလည်းမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူကပ်ပြီးပြောဆိုသွားပါတယ်
။ထိုင်းနိုင်ငံတွင်ရွှေ့ပြောင်းအလုပ်လုပ်ကန်ချတဲ့မြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေဟာငါးပန်းသင်္ဘောတွေမှာအလုပ်လုပ်ရေးအတွက်သူတို့မဖတ်တတ်တဲ့စာချုပ်တွေမှာလက်မှတ်ထိုးခိုင်းခံနေကြရကြောင်းစစ်တမ်းတရက်ကတွေ့ရှိထားပြီးဒါဟာဆိုရင်ငါးပန်းလုပ်ငန်းကဏ္ဍအတွင်းကမတရားမှုဖိနှိပ်မှုတွေပပျောက်ရေးဆောင်ရွက်မှုကိုရုပ်ရော့စေတာဖြစ်ပါတယ်2021ခုနှစ်မတ်လနဲ့ဇွန်လအတွင်းထိုင်းစစ်ကမ်းတွေမှာငါးပန်းလုပ်သား920ကိုကောက်ယူတဲ့ FRN ရဲ့စစ်တမ်းမှာတော့ငါးပန်းသမားတွေလက်မှတ်ထိုးရတဲ့စာချုပ်ကိုမိခင်ဘာသာစကားသူတို့ဖတ်တတ်တဲ့ဘာသာစကားနဲ့ဘာသာပြန်တာအနေချင်းသာရှိချောင်းဖော်ပြပါတယ်စာချုပ်ကိုမိခင်ဘာသာစကားနဲ့ဘာသာပြန်ပေးတာမျိုးဒါမှမဟုတ်လဲရှင်းပြတာမျိုးမရကြတဲ့ငါးပန်းသမား89ရာခိုင်နှုန်းရှိတာကိုမယုံကြည်နိုင်စရာတွေ့ရှိရတယ်လို့ ITF FIN ထိုင်းလုပ်ငန်းစဉ်ကိုဦးဆောင်ခဲ့တဲ့ဂျွန်ဟာတက်ရှ်ကပြောပါတယ်ဒေါ်လာတန်းထောင်ချီဝင်ငွေရနေတဲ့ထိုင်းနိုင်ငံရဲ့ငါးပန်းလုပ်ငန်းကဏ္ဍမှာလူကုန်ကူးမှုလမ်းစာမပြေပဲခိုင်းစင်မှုရိုက်နှက်မှုတွေနောက်ဆုံးတပ်ဖြတ်မှုတီဖြစ်နေတဲ့မတရားမှုဖိနှိပ်မှုပပျောက်ပြီးထိုင်းအာဏာပိုင်တွေဘက်ကနှစ်နဲ့ချီကြိုးပမ်းနေတာပါဒီလိုမတရားဖိနှိပ်မှုတွေကြောင့်ထိုင်းနိုင်ငံဟာလူကုန်ကူးမှုအစိုးဆုံးအဆင့်အဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2015အစဉ်ခန်းစာမှာအဆင့်လျှော့ချသတ်မှတ်ထားတာဖြစ်တယ်လို့တရားမဝင်ငှားအလွန်အကျွံဖမ်းဆီးမှုဆွဆွဲခံရတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်သွင်းမှုကိုပိတ်ပင်ဖို့ဥရောပသမဂ္ဂကလည်းသတိပေးထားတာဖြစ်ပါတယ်ရှင်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ခုဆက်လက်ပြီးနိုင်ငံကသတင်းတွေကိုပြောပြပေးပါမယ်ဖြစ်ပါတယ်အီသီယိုးပီးယားနိုင်ငံကလက်နက်ကင်ပြဖက်တွေဖြစ်နေတဲ့တစ်ဂရိတ်ဒေသမှာအစိုးရကတစ်ဖက်သက်ပြည်ရဲ့ကြီးညာလိုက်ပေမဲ့အစိုးရနဲ့အီရီထရီးယားတပ်ဖွဲ့တွေကိုဆက်လက်ရှာဖွေချေမှုန်းသွားမယ်အကြောင်းတဘုံတွေကအင်္ဂါနေ့မှာပဲသတိပေးလိုက်ပါတယ်အီသီယိုးပီးယားအစိုးရကတော့အပြစ်ခတ်ရစဲကြီးညာခဲ့တဲ့တင်းလာနေ့မှာပဲစတင်အသက်ဝင်ကြောင်းပြောဆိုထားတာပါပြဖက်တွေရှစ်လနီးပါးရှိလာချိန်မှာပဲဒီဒေသမှာအရင်ကအုပ်ချုပ်ခဲ့မှုတွေတစ်ဂရိတ်ပြည်သူလွတ်မြောက်ရေးတပ်ဦး TPLF တပ်ဖွဲ့တွေမကလေးမြို့တော်ကိုဝင်ရောက်လာရမှာမြို့ကန်တွေကအားပေးကြိုဆိုကြပါတယ်။သဘုံတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့လိုအပ်ရင်အမရဒေသနဲ့အင်းနီချင်းအီရီထရီးယားနိုင်ငံတွေထဲအထိဝင်ရောက်ပြီးရန်သူတွေကိုတက်ခိုက်သွားမယ့်အကြောင်းအင်္ဂါနေ့ကပဲရော်တာသတင်းဌာနနဲ့မင်းမြန်ကမှသတိပေးပြောဆိုလိုက်တာပါ။တစ်ဂရိတ်ဒေသဆူရရဲ့အကြီးတန်းရာရှိတယောက်ကလည်းအီသီယိုးပီးယားနဲ့အင်းနီချင်းအီရီထရီးယားတပ်တွေကိုအင်အားချိနေအောင်ဓမ္မမုံရင်လည်းချိန်မုန်းနေအောင်ဆက်လက်ကြိုးပမ်းသွားဖို့ရည်မှန်းထားတဲ့အကြောင်း New York Times သတင်းစာကိုအင်္ဂါနေ့ကပဲပြောဆိုသွားပါတယ်အစိုးရတပ်တွေကိုမကလေးမြို့မှာတင်းနှင်းနေတွေကမတွေ့ရတော့တာဖြစ်တဲ့အကြောင်းလဲအဲ့ဒီမြို့မှာရှိနေတဲ့ VOA သတင်းတောက်တွေကပြောဆိုခဲ့ပါတယ် TPLF ပြောခွင့်ရပုဂ္ဂိုလ်ကလည်းမြို့ကိုအပြည့်အဝထိ ंछ ုပ်ထားတဲ့အကြောင်း Reuters သတင်းဌာနနဲ့မင်းမြန်ကမှပြောဆိုထားပါတယ်
အီတလီနိုင်ငံမှာအင်ကာနစ်ကချင်ပါတဲ့စီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံ20 G20 ရဲ့နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြပြီးကိုရိုနာဗိုင်းရပ်စ်အရေးရာသီဥတုပြောင်းလဲမှုနဲ့စားနပ်ရိက္ခာဖူလုံမှုကိစ္စတွေဆွေးနွေးကြဖို့ရှိပါတယ်။မက်တီးယားမြို့မှာချင်ပါနေတဲ့ဆွေးနွေးပွဲကတော့2019ခုနှစ်နောက်ပိုင်း G20 နိုင်ငံခြားရေးဝန်ကြီးတွေရဲ့ပထမဆုံးလူချင်းတွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုတွေကိုအတူပူးပေါင်းဖြေရှင်းဆောင်ရွက်ရေးအလေးထားဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနစ်ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။စက်တင်ဘာလ17ရက်နောက်ဆုံးထားပြီးအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO မဟာမိတ်တပ်တွေရုပ်သိမ်းဖို့စီစဉ်ထားချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအခြေအနေတွေစိုးဝါးလာနေတဲ့ပုံစိုးရိမ်နေကြောင်းအာဖဂန်နစ္စတန်နိုင်ငံကတပ်ဖွဲ့တွေရုပ်သိမ်းရေးအစီအစဉ်ကိုကြီးကြပ်နေတဲ့အမေရိကန်တမူဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကပြောလိုက်ပါတယ်။အမေရိကန်ကကူညီပံ့ပိုးထားတဲ့အာဖဂန်စစ်ဘက်တပ်တွေနဲ့တာလီဘန်သဘုံတွေကြားနိုင်ငံဝန်တိုက်ပွဲတွေဖြစ်ရာကလုံခြုံရေးအခြေအနေတွေယိုယွန်းလာတဲ့အကြောင်းအင်ကာနီကပဲကပူးမြို့တော်မှာဒင်းတောက်တွေကိုပြောလိုက်တာပ
ါ။Takeover is not in the interest of anyone, certainly not for the people of Afghanistan.
စီရီယာတိမ်ပတ်တာဘာမှအကျိုးမရှိပါဘူး။အာဖဂန်ပြည်သူတွေတည်းလဲတေချာပေါက်အကျိုးမရှိနိုင်ပါဘူးလို့မကြသေးရင်ငါဆက်လို့တာလီဘန်တွေစီရီယာတာစီရလာတဲ့ပုံပိုချူချင်းမီလာသတိပေးပြောဆိုလိုက်တာပါ။ဆက်စုံနဲ့နှစ်ခုနီးပါးကြာအာဖဂန်စစ်ပွဲဆုံးသက်ပြီးမာမေးတပ်တွေရုပ်သိမ်းတဲ့အစီအစဉ်စတင်တဲ့မေလတရနေ့ကစအာဖဂန်နစ္စတန်နိုင်ငံကခရိုင်ပေါင်း419ခုနဲ့တရားရုံးကိုတာလီဘန်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။
အိန္ဒိယရဲ့ဆေးဝါးလုပ်ငန်းကုမ္ပဏီစစ်ပလာကသူ့ရဲ့လုပ်ငန်းမိဖက်မဒါနာရဲ့ COVID-19 ကာကွယ်ဆေးကိုဖြန့်ချိရေးအတည်ပြုပြီးဖြစ်ကြောင်းအိန္ဒိယတာဝန်ရှိသူတွေကအင်ကာနစ်မှာကြေညာပါတယ်။အိန္ဒိယမှာတတိယအကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်နိုင်ရေးကာကွယ်ဆေးတို့အစီအစဉ်ကိုအရှိန်မြှင့်နိုင်အောင်ကြိုးပမ်းနေချိန်မှာအခုထွက်လာတဲ့ကြေညာချက်ကြောင့်မဒါနာရဲ့ COVID-19 ကာကွယ်ဆေးကိုအိန္ဒိယနိုင်ငံတွင်တင်သွင်းခွင့်ရရှိသွားတာဖြစ်ပါတယ်။အိန္ဒိယမှာ AstraZeneca နဲ့အိန္ဒိယရဲ့ Serum Institute တို့ရဲ့ COVID ကာကွယ်ဆေးBharat Biotech ရဲ့ Covaxin ကာကွယ်ဆေးနဲ့ Russia ထုတ် Sputnik V ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပြုထားပြီးဖြစ်တာကြောင့်အခုမဒါနာရဲ့ COVID-19 ကာကွယ်ဆေးကစရုပ်ထမြောက်အသုံးပြုခွင့်ရတဲ့ကာကွယ်ဆေးဖြစ်ပါတယ်။လက်ရှိအချိန်ထိအိန္ဒိယမှာကာကွယ်ဆေးအလုံးရေတန်း330လောက်ထိုးနှံပြီးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာထိုးနှံပြီးဖြစ်တဲ့အရေးအတွက်ထဲပို့ပြီးတော့များပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာကလူရေတန်း1360ကျော်ရှိတာကြောင့်ကာကွယ်ဆေးထိုးနှံပြီးစီးမှုနှုန်းကတခြားနိုင်ငံတွေနဲ့ရှင်ရင်အတော်လေးနည်းနေသေးတာဖြစ်ပါတယ်ရှင်။
ဗုဒ္ဓဘုရားနေနေခင်းတဲ့အစီအစဉ်ကိုကိုအောင်လူဦးနဲ့မတ်တန်ကီထိုက်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနေနေခင်းအစီအစဉ်ကိုရုတ်တန့်နဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။အခုတော့မြန်မာသတင်းလွှာတွေကိုကြည့်ကြရအောင်ပါ။နိုင်ငံရေးမတည်ငြိမ်မှုအပြင် COVID-19 ကပ်ဘေးရောဂါပြဿနာကိုပါရင်ဆိုင်နေရတဲ့မြန်မာလူထုကြားစီစီလုံးလုံးရှိကြဖို့ဒေါက်တာဆန်းစုကြည်ကမှာကြားလိုက်တဲ့အကြောင်းရှေ့နေကပြောပါရတယ်။ဒေါက်တာဆန်းစုကြည်ရဲ့ပြည်သူတို့သတင်းစကားဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့အမှုနောက်ဆုံးအခြေအနေတွေကိုမတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။
ဆီယနာတိန်ရဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကရာဒုကဖြုတ်ချပြီးဖမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုဇွန်လ29ရက်အင်္ဂါနေ့ကညပြည်တော်တရားရုံးမှာကြားနာခဲ့တဲ့အတော်တွင်ပြည်သူတွေစီးလုံးကြဖို့ရှင့်နေကနေတဆင့်သတင်းစကားပါခဲ့တာပါ။ဟုတ
်ပါဘောနော်ကျမတို့ကိုအထူးမှားတာကတော့ရှင့်နေတွေဘောနော်အားလုံးစီစီလုံးလုံးနေကြပါညီညွတ်နေကြပါလို့ပြောတယ်ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးညီညွတ်နေကြပါလို့သူကမှားတယ်အရင်အများအားကျမတို့အရင်မှားပြီးတော့ပြည်သူတွေကိုပြန်မှားပါတယ်အဲ့လိုစီစီလုံးနေကြပါညီညွတ်နေကြပါလို့မှားတယ်ပြီးတော့ဒီအမိတ်ချမ်းမရေးအတွက်ကလည်းဟိုဆက်ဝင်တရားနတ်စတက်ရောက်ထားပြီးရုံပြောပါတယ်
ဆီယနာတိမ်ပြီးနောက်ဖန်းစီထိမ့်သိမ့်ခံထားရပြီးအမှုပေါင်းများစွာရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကအင်ကာနစ်တရားရုံးကြားနာမှုအတွင်းလူမှုအတွက်သတင်းစကားပါခဲ့တာဖြစ်တယ်လို့သူမရဲ့ရှင့်နေဒေါ်မင်းမင်းဆိုကမြေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းတယ်လို့လည်းရှင့်နေဒေါ်မင်းမင်းဆိုကထပ်လောင်းပြောပါတယ် အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုအပါအဝင်အမှုရဲတစ်ခုတည်းတရားစွဲခံထားရတဲ့တမရဦးဝင်းမြင့်ဒေါ်အောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာအင်္ဂါနေ့ကစစ်ဆေးခဲ့တာပါတရားလိုဘက်ကတင်သွင်းတဲ့တည်တည်ခံဆက်ရွက်စံတန်းတွေကိုဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေကကန့်ကွက်တဲ့ကြားကပဲတရားသူကြီးကလက်ခံလိုက်တာကြောင့်ဒေါက်ဆန်းစုကြည်အတွက်တော့တရားရည်အရာအခက်အခဲတစ်ခုထပ်ကြုံရတာဖြစ်ပါတယ်။ရှင်းလင်းဒေါ်မင်းမင်းစိုးကသတင်းထောက်တွေကိုအခုလိုရှင်းပြပါတယ်။အားကျွန်တော်တ
ို့အရင်ပတ်တုန်းကတည်တည်ခံဖြစ်တင်တွင်ခဲ့တဲ့ဆက်ရွက်စံတန်းတွေရှိပါတယ်။ဟိုတရားလိုဘက်ကနေတင်တွင်ခဲ့တဲ့ဆက်ရွက်စံတန်းနှစ်ဆောင်ရှိပါတယ်။အဲ့ဒီဆက်ရွက်စံတန်းတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခုနှစ်နှစ်လ2021ရဲ့ဆွဲပါအကြောင်းကြားစာနဲ့23ရဲ့နှစ်လ2021ရဲ့ဆွဲပါကြေညာချက်တွေကိုအဲသူကဒီမှုကွန်ရက်ပေါ်မှာဖော်ပြခဲ့တဲ့ဆက်ရွက်စရအနေနဲ့ပတ်သက်ပြီးတော့သူကတတိကံတင်သွင်းပါတယ်တင်သွင်းတဲ့ပုံမှာကျမတို့ဆက်ဆွဲခံရသူကတည်းကကန့်ကွက်ခဲ့တာပေါ့နော်ဒါပေမဲ့ဥရရရှိဘက်ကတော့သူကတက်တဲ့ကံတင်သွင်းခြင်းကိုဖွင့်ပြဖို့အတွက်ကိုသူကလျှောက်လည်ချက်ပေးခဲ့တယ်ပေါ့နော်။တရားရုံးတော်ကနေပြီးတော့မှကျေလိုဘက်ကတက်တဲ့ကံဖြစ်တင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခုနှစ်ရက်နှစ်လ2021ရဲ့ဆွဲပါစာကိုတက်တဲ့ကံကကြီးအဖြစ်နဲ့၎င်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့23ရက်နှစ်လ2021ရဲ့ဆွဲပါကြေညာချက်အမှတ်6မြင်းဆောင်တုံညာနဲ့မြင်းဆောင်2021ကိုတက်တဲ့ကံခါခွဲဖြစ်ဆိုပြီးတော်၎င်းနှစ်ခုစလုံးကိုတက်တေကံဖြစ်တင်သွင်းခြင်းကိုလက်ခံခဲ့ပါတယ
်တရားလိုဘက်ကတက်တေကံတင်သွင်းတဲ့ဆက်ရွက်တွေကတော့အနာသိမ့်ပြီးအရက်ဖက်ခေါင်းဆောင်တွေဖမ်းဆီးခံထားရစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်ကြောင်း NLD ရဲ့ထုတ်ပြန်ချက်တွေဖြစ်ပါတယ်တရားလိုရဲ့တက်တေကံတင်သွင်းမှုကိုတရားရုံးကလက်ခံခဲ့ပေမဲ့အထက်တရားရုံးမှာတင်ပြခွင့်ခွင့်ပြုခဲ့တာကြောင့်ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေကအထက်တရားရုံးကိုဆက်ပြီးတင်သွင်းဖို့ပြင်ဆင်နေကြပါတယ်။သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ပါအတူပါတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုဆိုတဲ့ဆွဲချက်ကိုတော့အထက်တရားရုံးဆုံးဖြတ်ချက်မကြမချင်းနေပြည်တော်သီးသန့်တရားရုံးကကြားနာမှုဆိုင်းငံ့ထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒေါက်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားမဝင် walkie talkie စကားပြောဆက်တွေခွင့်ပြုချက်မရှိဘဲအသုံးပြုမှု2020ပြည်နှစ်ရွေးကောက်ပွဲစည်းရုံးမှုနှစ်ခုမှာ COVID-19 ကပ်ဘေးရောဂါဆိုင်ရာတားမြစ်ချက်တွေကိုချိုးဖောက်မှုတွေနဲ့ပတ်သက်လို့တော့တရားရုံးမှာဆက်လက်ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင
်။မတ်တန်ကြီးထိုက်ပါရှင်။ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ Burmese VOA News နဲ့website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်အခုတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်မှာပါမြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့မှာ covid အတည်ပြုလူနာ600လောက်ရှိနေတာကြောင့်အတည်ပြုလူနာအများဆုံးရှိတဲ့မဲတောင်ရက်ွက်ကိုအသွာလာပိတ်ဆို့ကန့်သတ်ထားပါတယ်မြန်မာနိုင်ငံကရွှေပြောင်းလုတ်သားအများစုနေထိုင်အလုပ်လုပ်ကြတဲ့နေရာလည်းဖြစ်ပါတယ်ဒီမဲတောင်ရက်ွက်ကကျောင်းတွေဆိုင်တွေအလုပ်ရုံတွေပိတ်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြမှာပါရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကမဲတောင်ရက်ွက်မှာမြန်မာနိုင်ငံကရွှေပြောင်းလုတ်သားအများအပြားကိုဗစ်ကပ်ရောဂါကူးစက်နေတာစစ်ဆေးတွေ့ခဲ့ပြီးတဲ့နောက်ထပ်ဆေးစစ်မှုတွေလုပ်နေတာမှာစုစုပေါင်းကိုဗစ်ရောဂါပိုးကူးစက်သူ600လောက်တွေ့ရှိထားပါတယ်။ဒါကြောင့်မဲတောင်ရက်ွက်ကကျောင်းတွေစားတောက်ဆိုင်တွေနဲ့စစ်ရုံတချို့ကိုပိတ်ထားပါတယ်။ရက်ွက်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ဆို့ကန့်သတ်ထားပါတယ်။အဲ့ဒီနေရာမှာရှိနေတဲ့အလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်လို့ရောင်ကြီးဦးအလုပ်သမားအဖွဲ့ကဥပဒေရေးရာတာဝန်ခံမတ်တူစာချိန်ကအခုလိုပြောပြပါတယ်။
တရင်ပြရတဲ့ကသူတို့လည်းတရက်ဟို3-4ရက်စာတော့ရှိသလောက်ဝယ်ထားတယ်တဲ့ဝယ်ထားကြပြီးတော့လောလောဆယ်တော့အဲ့ဒီကစားဖို့တောက်ဖို့နေပါရှိသေးတာပေါ့ပြီးတော့အဲ့ဒီတဲမှာလည်းဟိုစိတ်ယုံလောက်တာကများတဲ့ခါကျတော့သူတို့ဒီဟိုဟာတတိအလုပ်ရှင်နေရလဲတချို့တာဝန်ယူထားတာရှိရလို့ပြောတယ်ဟိုလက်လာစာအလောက်အကြိပါဒီဟိုရှင်းငွေပါဒီကြိုထုတ်ပေးတာတို့ဘာလို့အဲ့လိုမျိုးလေးတော့လောက်ထားပေးတာရှိရဲ့တဲ့အရန်တော့ခက်မတွေ့ဘူးဒါမဲ့ဟိုအစကလည်းဒီအပြင်ကြပန်းတယံဆိုင်တမတနေ့လောက်တနေ့စာပေါ့အဲ့ဒီအမျိုးလေးလောက်ပဲနည်းနည်းသူတို့ကတော့ဟိုသူတို့နှစ်ရက်သုံးရက်လောက်နေပြီးတော့နည်းနည်းပြက်နိုင်တယ်ပေါ့ဟုတ်အဲ့တော့လောလောဆယ်တော့သူတို့အဲ့ဒီလူကြီးအဲ့ပိုးတွေးလူနာတွေကိုပဲလိုက်ပြီးတော့ကျမကြီးဌာနလိုက်ကြည့်ပြီးတော့လိုက်ပြီးနည်းနည်းရှင်းမှတ် လိုက်ခေါ်အဲ့အဲ့လိုမျိုးတွေပဲလောလောဆယ်ရှိသေးတယ်အစားတောက်ပါညာတိချစီမံပေးလိုက်တာရောဘာမှမရှိသေးဘူ
းမဲဆောင်မျိုးမဲတောင်ရက်ွက်ကစက်ရုံတစ်ခုရှိမှအလုတ်သမားတန်းရမှနေထိုင်နေသူအသက်38နှစ်အရွယ်မြန်မာမျိုးသမီးတူအသက်ရှူကျက်ပြီးမဲဆောက်စေးရုံကြီးကိုရောက်လာတဲ့အတွက်စစ်ဆေးရမှာကိုဗစ်ကပ်ရောဂါပိုးတွေ့ခဲ့ပါတယ်အဲ့ဒီနောက်သူနေထိုင်တဲ့မဲတောင်ရက်ွက်ထဲမှာကျမရဲ့ဝန်ထမ်းတွေကကိုဗစ်ပိုးစတင်စစ်ဆေးခဲ့တာပါအလုတ်သမား80လောက်ရှိတဲ့စက်ရုံတစ်ခုမှာ80ကျော်အစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်နေတာစစ်ဆေးတွေ့ခဲ့လို့ရက်ွက်ထဲမှာရှိတဲ့စက်ရုံ3ရုံနဲ့လူနေတန်းရားတွေကိုပါဆက်ပြီးကိုဗစ်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်လောလောဆယ်ထိစုစုပေါင်း1300လောက်ထိကိုစစ်စစ်တာမှာ990မှာကိုဗစ်ရောဂါပိုးကူးနေတာကိုတွေ့ခဲ့ရတယ်ဆိုပြီးတက်ပီနယ်အုပ်ချုပ်ရေးအဖွဲ့ကမြို့တော်ဝင်မစ္စတာဖွန်ရက်ဖီရိုမတ်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ဝန်นี้ได้มีการตรวจหาเชื้อจงลุกไปแล้ว 1,300 กว่าตัวอย่างนะครับ
ท่านญมาเนซแม้ซอกกะญมาอลุตมะฤจาโควิดเปลี่ยนปั๊วหมู่อาจารย์นี่กูชินินเปาะปะจิมาเลยเมตองยักกั่วด้วยมาหลูบ้อง 1,300 กว่าโควิดสิซี้กะยามาလူ990ကူးစက်နေတာကိုတွေ့ရပါတယ်ဒီအတွက်ပိုးတွေ့လူနာ600လောက်အတွက်ဂရင်600လောက်နဲ့တီးခြားထားဖို့စီစဉ်နေပါတယ်အခုမဲတောင်ရက်ကွက်ကိုအဝင်ငေါအထွက်ကောပိတ်ဆို့ကန့်တတ်ထားပါတယ်စားတောက်ဆိုင်တွေအကြောင်းတွေကိုလည်းပိတ်ခိုင်းထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားတာပါလောလောဆယ်ကိုဗစ်အတည်ပြုလူနာ600လောက်မှာအများစုကမြန်မာနိုင်ငံကဖြစ်ကြပါတယ်ကိုဗစ်ပိုးကူးစက်နေသူအသက်ကြီးပိုင်းနဲ့ကလေးတွေကလေးမိခင်တွေကိုတော့ဆေးရုံကအရေးပေါ်လာခေါ်တာတွေရှိနေတယ်ဆိုပြီးမတ်သူစာချိုင်ကပြောပြပါတယ်
။လူလက်ပိုင်းတွေလူလွတ်ပိုင်းတွေကတော့အများကြီးအခုလောလောဆယ်သူတို့အခန်းမှာပဲသူတို့ပြီးနေတယ်။ပြီးထားထားတယ်ပေါ့နော်။ပြီးထားထားပြီးတော့သူတို့ဘယ်မှမထွက်နဲ့သူတို့မိသားစုဝင်တွေနဲ့အတန်းနိုင်ဆုံးခွင့်နေဆိုပြီးတော့ထားထားတယ်။အခုအရေးပေါ်လာတော့ခေါ်ရတာကတော့တက်ကြီးပိုင်းနဲ့ကလေးမိခင်တို့ကလေးတွေတို့လည်းဒါမျိုးရှိလာပြီးဆိုတော့သူတို့အရေးပေါ်လာခေါ်တယ်
။ COVID တတိယလိုင်းဖြစ်နေတဲ့ထိုင်းနိုင်ငံမှာတက်ပြီနဲ့အပါအဝင်ကိုဗစ်ကူးစက်မှုအများဆုံးပြည်နယ်10ခုမှာအတော်အလာကန့်သတ်ချက်တွေအပါအဝင်တင်းကျပ်တဲ့ကိုဗစ်စီကံချက်တွေထုတ်ပြန်ထားပါတယ်။ဘန်ကောက်မြို့တော်နဲ့အနီးတစ်ဝိုက်ပြည်နယ်5ခုမှာလည်းဈေးဆိုင်တွေစားတောက်ဆိုင်တွေကိုည9နာရီနောက်ဆုံးထားပိတ်ဖို့ညွှန်ကြားချက်အပြင်စားတောက်ဆိုင်တွေမှာလူတွေထိုင်စားခွင့်မပြုရကန့်သတ်ချက်တွေလည်းထုတ်ပြန်ထားပါတယ်။လူ20ကျော်ပြီးတော့လည်းစုဝေးခွင့်မရှိပါဘူးရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြွေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြွေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြွေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ကဲအခုတော့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတွင်းစာနာမှုအခြေအနေတွေကိုကြည့်ကြရအောင်ပါ။တိုင်းရင်းသားဒေသတွေမှာနှစ်ပေါင်း28နှစ်ကြာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့Partners for Relief and Development ရဲ့ဥက္ကဋ္ဌ Steve Gama ကို Video Conference နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ In current situation, what is
လက်ရှိအခြေအနေမှာမြန်မာနိုင်ငံအတွက်အစိုးရရာဆုံးကိစ္စကဘာပါလဲရှင
်။ Our main concern now is providing
ကျွန်တော်ရဲ့အဓိကစိုးရိမ်ပူပန်မှုကတော့ရွာတွေမြို့တွေတိုက်ခိုက်ခံရမှုကြောင့်ထိတ်လန့်ကြောက်ရွံ့ပြီးကိုယ့်ရဲ့နေအိမ်တွေကိုမိသားစုအလိုက်ဒါမှမဟုတ်ဒူးချင်းလိုက်စွန့်ခွာထွက်ပြေးနေရသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်လည်းအဲ့ဒီဒေသတွေမှာကျွန်တော်တို့အရင်ကလုပ်ခဲ့တဲ့ဖွံ့ဖြိုးရေးဦးစားပေးလုပ်ငန်းတွေကိုခਿੱတရရနာထားရပါတယ်။ကျွန်တော်တို့အဖွဲ့အစည်းဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကတည်းကတိုင်းရင်းသားဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်အကူပေးလုပ်ငန်းတွေကိုဆောင်ရွက်နေတာပါ။ဒါပေမဲ့ဒီနှစ်အာဏာသိမ်းချိန်မှာစစ်တပ်ရဲ့အကြမ်းဖက်ပြိနှိပ်မှုခံရသူတွေမြရစွန့်ခွာပေးလို့ရထွက်ပြေးနေရသူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကျွန်တော်တို့ရဲ့စွမ်းအားမှန်သမျှကိုလှည့်ပတ်အသုံးပြုခဲ့ရပါတယ်။ သူတို့အများစုဟာတောတောင်တွေထဲမှာပုံအောင်နေကြရသလိုစစ်တပ်ကသူတို့ကိုရှာဖွေတွေ့ရှိမှာကိုလည်းကြောက်ရွံ့နေကြရပါတယ်သူတို့အတွက်ပထမဆုံးကျွန်တော်တို့စားနပ်ရိက္ခာတွေကူညီထောက်ပံ့ပါတယ်နောက်ပြီးယာယီနေထိုင်ဖို့အမိုးကားတွေစေဝါပစ္စည်းတွေတောက်ရီစသဖြင့်အသက်ရှင်ဖို့အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့ကူညီပေးနေပါတယ
် So
ဒါဆိုရင်တိုင်းဒေသတွေမှာဘယ်ဒေသကအဆိုးရွားဆုံးဖြစ်နေလဲရှင်
Well, that's hard to say because the violence is indiscriminate.
ဒီချက်ကိုတော့ပြောဖို့ခက်ပါတယ်။အကြောင်းကတော့စစ်တပ်ရဲ့အကြမ်းဖက်ပြိနေမှုမှာခွဲခြားမှုမရှိလို့ပါပဲ။ဥပမာဆိုရင်အရင်ကအကြမ်းဖက်ပြိနေမှုတွေမရှိခဲ့တဲ့ချင်းပြည်နယ်မှာအခုဆိုရင်ပြင်းထန်တဲ့အကြမ်းဖက်မှုအများအများကိုတွေ့မြင်ခဲ့ရပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုချင်းပြည်နယ်အတွက်တိုးမြင့်ပြီးကြိုးပမ်းလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ပထမဆုံးလုပ်ခဲ့တဲ့နေရာကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ကရင်ပြည်နယ်ဖြစ်ပါတယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကရင်လူမျိုးတွေကရင်ခေါင်းဆောင်တွေနဲ့အဆက်အသွယ်ပိုပြီးရှိခဲ့တာကြောင့်ဘေးလွတ်ရာထွက်ပြေးလာသူတွေမိသားစုတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းလိုအပ်ချက်တွေရရှိဖို့ကရင်ပြည်နယ်မှာ50လောက်အထိတိုးမြင့်ဆောင်ရွက်ခဲ့ပါတယ်အခုရှမ်းပြည်နယ်မှာဆိုရင်လဲအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေကိုလည်းတတ်နိုင်သလောက်အကူအညီတွေပေးနေပါတယ်။ရခိုင်ပြည်နယ်မှာတော့အခြားပြည်နယ်တွေမှာလိုအာဏာသိမ်းမှုနဲ့ပတ်သက်တဲ့အခြေအနေမျိုးမဟုတ်ပေမဲ့လူသားချင်းစာနာမှုအကျက်အတဲကြုံတွေ့နေရတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေအတွက်ကျွန်တော်တို့စားနပ်ရိက္ခာတွေကူညီပံ့ပိုးနေပါတယ်။အာဏာသိမ်းပြီးရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေအတွက်ကပ္ပစနေခါအစီအစဉ် WFP ကနေစံပေးဝေနေတာတွေကိုအချိန်တိုင်းတာတစ်ခုအထိရပ်ဆိုင်ထားပါတယ်။ဒါကြောင့်ရိုးသားစွာဖြေရမယ်ဆိုရင်အာနာသိမ့်ပြီးနောက်တိုင်းရင်းသားဒေသတွေအလုံးအထူးသဖြင့်ကချင်နဲ့ကရင်ပြည်နယ်တွေမှာကျွန်တော်တို့အဖွဲ့ရဲ့လုပ်ငန်းတွေကိုအစပေါင်းများစွာတိုးမြင့်ဆောင်ရွက်နေရပါတယ်။ဆိုတော့မြို့ကြီးတွေမှာလိုပဲတိုင်းရင်းသားပြည်နယ်အလိုက်မှာလည်းအကြမ်းဖက်ပြိပကတွေရင်ဆိုင်နေကြရပါတယ
် On the other hand how about UN role in that area in the conflict
အဲ့တော့ Steve Gamaro လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြိပကတွေဖြစ်နေတဲ့တိုင်းဒေသတွေမှာတက်နိုင်သလောက်လှုပ်ကင်နေကြတော့ကုလသမဂ္ဂရဲ့အခမ်းကဏ္ဍရောဘယ်ရောက်နေလဲရှင်တချို့ NGO အဖွဲ့တွေကတော့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂကိုအားမလို့အားမရဖြစ်နေပြီးဝေဖန်နေကြပါတယ်ဆိုတော့ကုလသမဂ္ဂရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲရှင်
Well, the UN is a political organization, so they're inherently going to run into
ကုလသမဂ္ဂဆိုတာကနိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂအနေနဲ့လူတွေကိုအကူအညီပေးဖို့ကြိုးစားတဲ့နေရာမှာပင်ကိုအားဖြင့်ပြဿနာတွေကြုံတွေ့ရပါတယ်။ကျင့်ဝတ်သိက္ခာအရာအကူအညီပေးခြင်းပေမဲ့နိုင်ငံရေးအရာသူတို့အနေနဲ့အကူအညီပေးလို့မရတဲ့အနေအထားမှာရှိနေပါတယ်။စစ်ကောင်စီကိုကုလသမဂ္ဂအနေနဲ့ဆန့်ကျင်ဖို့ဆိုရင်လုံးညုံရေးကောင်းစီဒါမှမဟုတ်အထွေထွေညီလာခံရဲ့မဲခွဲဆုံးဖြတ်ချက်လိုအပ်ပါတယ်ဒါပေမဲ့ဒီနှစ်ခုစလုံးဖြစ်မလာခဲ့ပါဘူးဒါကြောင့်မြန်မာတနိုင်ငံလုံးမှာအကြမ်းဖက်မှုတွေထိခိုက်မှုတွေဆက်ပြီးဖြစ်ပေါ်နေပေမဲ့ကုလသမဂ္ဂအနေနဲ့နိုင်ငံရေးအရာတကယ်ကိုချီနှောင်ခံထားရပါတယ်တရုတ်နဲ့ရုရှားဟာလုံးညုံရေးကောင်းစီမှာအမြဲတမ်းဗီတိုအာဏာသုံးခွင့်ရှိထားပါတယ်ကုလသမဂ္ဂရဲ့အစိမ့်မြင့်တာဝန်ယူသူတွေအပိုင်းမှာနိုင်ငံရေးဘက်ကိုပို့ပြီးအလေးပေးလှုပ်ဆောင်ကြပြီးတော့ကိုချင်းတရားဆိုင်ရာလိုက်နာရမယ့်ဒုက္ခရောက်နေသူတွေကိုကူညီပေးရေးလုပ်ငန်းတွေမှာတော့အလုပ်လုပ်တာနေပါပါတယ
်ဒါကတော့ Partners for Relief and Development ရဲ့ဥက္ကဋ္ဌ Steve Gama ကို Video Conference နဲ့ဆက်သွယ်မေးမြန်းခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့ကမ္ဘာသတင်းမီဒီယာကမြန်မာနိုင်ငံအကြောင်းဖော်ပြချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473
748.info ဆိုတဲ့ web site ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေ
တာ။ဒါကတော့ဒီဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုကျမတို့မြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။နောက်ပိုင်းကျမတို့ဒီအင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒီဒေါ်လာရင်းမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရက်တရမယ်ဆိုဆုံးဖြတ်တဲ့အခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်လာတယ်။နောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲ။ဒီမီဒီယာပြည်သူမီဒီယာဒီမီဒီယာရန်သူမီဒီယာ
ဒါကတော့ဆီဟာနာတင်လိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေရဲ့အခန့်ကဏ္ဍဘယ်လိုပြောင်းလဲသွားသလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမြန်မာနိုင်ငံအမေရိကန်နိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာအမေရိကန်သတင်းသမားကိုနေတန်မောင်နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ဦးကျော်စန္တာကတင်ဆက်ထားပါတယ
်။အာဆီယံအများဆုံးပြန်ပြင်ဖို့လိုအပ်နေတဲ့ဆိုတဲ့ခေါင်းစဉ်နဲ့မိုက်ကယ်ဗက်တီကီယိုတစ်စီရဲ့သုံးသပ်ချက်ကို niki.com မှာဖော်ပြပါရယ်။မြန်မာနိုင်ငံဆီယနာသိမှုနဲ့အဲ့ဒီနောက်အကြမ်းဖက်မှုတွေကြောင့်အာဆီယံဒေသရင်းမှာရှိတဲ့36ရာကျော်သောပြည်သူတွေအတွက်အာဆီယံကအကျိုးရှိရလားဆိုတာမေးစရာဖြစ်လာပါတယ်တဲ့။2015ရေးဆွဲခဲ့တဲ့အာဆီယံချာတာခေါ်အာဆီယံပဋိညာစာတမ်းကိုကြည့်မယ်ဆိုရင်အတော်လေး liberal ဖြစ်တဲ့ democracy ဆန်တယ်ဆိုတာတွေ့ရမှာဖြစ်ပေမဲ့ဒေသရင်းစစ်ပွဲတွေကိုထိတိယောက်ယောက်ဝင်ရောက်ဟန်တားနိုင်တဲ့ AU ခေါ်တဲ့ African Union Africa သမဂ္ဂနဲ့စာရင်တော့အင်မတန်အားပြော့နေတယ်လို့လည်းနှိုင်းယှဉ်ထားပါတယ်။ဂျကာတာမှာအခြေစိုက်တဲ့အာဆီယံအတွင်းမှုယုံဟာလဲဝန်တန်းအင်အားနဲ့ပါပြီးငွေကြေးအထောက်ပံ့မရှိဘူးဖြစ်နေပါတယ်တဲ့။အာဆီယံရဲ့အားလုံးသဘောတူညီမှုရရှိရေး consensus ဆိုတဲ့မူဟာဟောင်းနှွမ်းကြံရည်ပြီးမျိုးဆက်တဲ့လူငယ်တွေလက်မခံတော့ပါဘူး။မြန်မာနိုင်ငံကလူငယ်တွေအာဆီယံအလံကိုမြို့ကြီးတွေမှာမိစုဆန္ဒပြခဲ့ရတာကိုကြည့်မယ်ဆိုရင်မျိုးဆက်သစ်တွေဒါကိုလက်မခံတော့ဘူးဆိုတာတွေ့ရပါလိမ့်မယ်လို့လည်းရေးထားပါတယ်။ဒါတွေကိုပြုပြင်ဖို့အတွက်အာဆီယံအနေနဲ့ဖွဲ့ဝင်နိုင်ငံတွေစီကရမုံငွေပူပြီးထက်ဝင်စေတဲ့စာနာမှုအထောက်အထားတွေအကူအညီတွေပုံမူပေးရမယ်။အခုလောလောဆယ်မှာမြန်မာနိုင်ငံအတွက်အာဆီယံအထူးသံတမန်ခံထားမယ်ဆိုတဲ့ကိစ္စကိုလည်းပဲအချိန်ဆွဲမနေသင့်ပါဘူးတဲ့။အာဆီယံရဲ့ငြိမ်းချမ်းရေးလုံခြုံရေးရန်ရာကိုလည်းပဲပုံမခိုင်မအောင်တိဆောက်ရမယ်လို့ဆိုပါတယ်။လောလောဆယ်မှာအာဆီယံနိုင်ငံတွေအကြမ်းမှာပြပပယောဂါကြောင့်စိတ်ဝမ်းကွဲပြတ်မှုတွေရှိနေပါတယ်။ဒါတွေကိုပပျောက်စေဖို့အတွက်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်လို့ဆောင်နိုင်ဖို့လိုအပ်တယ်လို့လည်းဝေဖန်ထားပါတယ်နော်။ဆက်လက်ပြောပြချင်တာကတော့တီမိုလက်စီနိုင်ငံရဲ့အာဆီယံဝင်ခွင့်မြန်မာကြောင့်ပြည့်ပြည့်သွားပြီဆိုတဲ့ခေါင်းစဉ်နဲ့The diplomat မှာလူခန်ရရေးသားချက်ပဲဖြစ်ပါတယ်။အစ်စ်တီမောလို့ခေါ်တဲ့တီမောလက်စစ်နိုင်ငံဟာအာဆီယံဝင်ခွင့်ကိုကမ်ဘောဒီးယားနိုင်ငံကဟိုလုံကထောက်ခံထားခဲ့တဲ့အတွက်အလားအလာရှိနေပေမဲ့ပြီးခဲ့တဲ့ကုလသမဂ္ဂညီလာခံမှာမြန်မာနိုင်ငံကိုဆုတ်ချတဲ့အခါကမ်ဘောဒီးယားနဲ့အတူမဲမပေးပဲရှောင်နေခဲ့တဲ့အတွက်အဲ့ဒီအလားအလာပြည့်ပြည့်သွားပြီလို့ဆိုထားတာဖြစ်ပါတယ်။အစ်စ်တီမောဟာအာဆီယံနိုင်ငံရဲ့၁၇ခုမြောက်အဖွဲ့ဝင်နိုင်ငံဖြစ်လာဖို့အတွက်မြန်မာနိုင်ငံရဲ့ထောက်ခံမှုကိုအရေးတကြီးလိုအပ်နေရလဲဖြစ်ပါတယ်လို့ရေးထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamise app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamise လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamise app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ကျမတို့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။နောက်ပြီးဝေဖန်အကြံပေးချက်တွေလည်းပေးပို့ကြဖို့လည်းဖိတ်ခေါ်ပါရရှင်။အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ကြရအောင်ပါ။ပါတီကြီးနှစ်ရလုံးကခေါင်းဆောင်တွေသဘောတူညီချက်ရထားတဲ့သမ္မတဘိုင်ဒန်အစိုးရရဲ့နိုင်ငံအခြေခံအဆောက်အုံတိုးချဲ့ရေးလုပ်ငန်းအစီအစဉ်မှာလမ်းတွေတံတားတွေနဲ့တခြားလုပ်ငန်းတွေအတွက်အစိုးရအသုံးစရိတ်အစိုးရရဲ့ဒီအသုံးစရိတ်ငွေဒေါ်လာ 1.2 ထရီလီယံလိုအပ်နေပါတယ်။အခုဒီသတင်းပတ်အတွင်းမှာတော့ဒီအသုံးစရိတ်နဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်မှာအတည်ပြုနိုင်ဖို့အကြိမ်နဲ့ဆွေးနွေးဖို့ရှိနေပါတယ်။ Michael Quinn ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြမှာပါရှင်။
သမ္မတ Joe Biden နဲ့ပါတီကြီးနေရလုံကအထက်လွှတ်တော်အမတ်အဖွဲ့နဲ့သဘောတူညီမှုရယူထားတဲ့အသုံးစရိတ်ပမာဏကို Congress လွှတ်တော်ကအတည်ပြုသတ်မှတ်ပေးနိုင်ဖို့လိုအပ်နေတာပါ။ဒါပေမဲ့လည်းပါတီနေရလုံကပနားမသဘောတူထားတဲ့အသုံးစရိတ်နဲ့ဘာရီအကောင့်တွေဖော်နိုင်မလဲ။နောက်ဒီ Democrat တွေကြားမှာပဲအငင်းပွားစရာတချို့ရှိထားတဲ့အစီအစဉ်နဲ့ပတ်သက်လို့ Congress လွှတ်တော်ကအတည်ပြုပေးနိုင်မလားဆိုတာကတော့မရေမယာရှိနေတာပါ။ပနားမသဘောတူညီမှုအရ 1.2 ထရီလီယံကို၈နှစ်လောက်ကာလအတွင်းလမ်းတံတားမြည့်ထားလမ်းအများဆုံးတည်ယူပို့ဆောင်ရေးကဏ္ဍနဲ့လေဆိပ်တွေစောက်လုပ်ဖို့အစီအစဉ်ပါဝင်လျှက်စစ်ကဏ္ဍနဲ့ broadband internet ကိုရတူချေဖို့အစရာတွေလည်းပါဝင်ပါတယ်။အခုချမှတ်မဲ့အစိုးရအသုံးစရိတ်အတွက်ကတော့ကတ်ယောဂအတွက်ချမှတ်ပေးထားတဲ့အသုံးမလိုတော့တဲ့ရံမှုငွေတွေကနဲ့တခြားကဏ္ဍတွေကရရှိမှဆိုပြီးတော့ပြောနေကြတာပါ။ဇနီးနေ့ကတော့သမ္မတဘိုင်ဒန်ကကလေးနဲ့တက်ကြီးရွယ်ကိုပြည်သူဆောက်ရှောက်ရေးပညာရေးတို့နဲ့ပတ်သက်ပြီးတော့အစိုးပြုထားတဲ့ဥပဒေမူကြမ်းအပေါ်ထောက်ခံပြောဆိုထားတာမျိုးကနေသဘောထားပြောင်းခဲ့ပါတယ်။ဒေါ်လာ6ထရီလီယံအသုံးစရိတ်အတွက်အစီအစဉ်ထဲမှာချမ်းသာသူတွေကိုအခွန်တိုးကောက်ဖို့လည်းပါဝင်နေတာပါ။ပါတီနှစ်ရလုံးကလက်ခံထားတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့အခုလိုသဘောထားအပေါ်ဒီမိုကရက်ခေါင်းဆောင်တချို့ကလည်းဘဝင်မကျဖြစ်နေကြပါတယ်
။ I can't vote.for some small subset
အခြေခံစောင့်ဝင်တိုးချဲ့မယ်ပြောပြီးတော့ကလေးတငယ်ကျမ်းမာရေးရှောင်ရှောင်မှုပြန်ပြင်းပြင်းစွန့်ရင်ကိစ္စကိုခြံခဲ့ပြီးတဲ့နောက်ဘီလီယံနာတွေကလည်းအခွန်တိုးမပေးရဘူးဆိုရင်တချို့ကိစ္စတွေအတက်တော့ကွက်ပြီးတော့မင်းမပေးနိုင်ပါဘူးဒီကိစ္စတွေအားလုံးကအစီအစဉ်တစ်ခုတည်းအောက်မှာဖြစ်တာကြောင့်အလုံးကိုအကောင့်တွေဖော်ရပါမယ်လို့သူကပြောသွားတာပါနိုင်ငံအခြေခံအဆောက်အုံတစ်စုံလုံးအတွက်စဉ်းစားဖို့လိုပြီးတော့ဒီဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်မှာမဲ60ရဖို့လိုအပ်နေတာပ
ါ We have two tracks and that's exactly what
လမ်းတွေရှိတဲ့အနေနဲ့ဖြစ်လာစရာအကြောင်းရှိတယ်လို့ခမန်းရတာကတော့ကိစ္စတစ်ခုကပြီးပါပြီဒုတိယတစ်ခုအတွက်ဆက်ဆွေးနွေးညှိနှိုင်းရမှာဖြစ်ပြီးတော့အတော်လေးတော့ခွန်အားစိုက်ထုတ်ညှိနှိုင်းဖို့လိုနေတာပါလို့သူကပြောပါတယ်အရင်ဆုံးလုပ်ငန်းတစ်ခုအထမြောက်အောင်မြင်အောင်လန်ဒရာဆောက်လုပ်ဖို့စတဲ့အခြေခံအဆောက်အုံတိုးချဲ့ရေးအစီအစဉ်အကောင့်တွေပေါ်ဖို့ထောက်ပြသူတွေလည်းရှိပါတယ
် People are looking for us to get something done
လူတွေကအလုပ်ဖြစ်တာကိုမြင်ကျင်နေပါတယ်အထူးသဖြင့်အခြေခံအဆောက်အုံဘိုင်းမှာပါဒါပေမဲ့လည်းတစ်စုံလုံးအကောင့်တွေပေါ်နိုင်ဖို့အတူလက်တွဲဆောင်ရွက်ဖို့လိုပါတယ်လို့သူကပြောသွားတာပါအင်မီရိုနဲ့ဒီမိုကရက်ခေါင်းဆောင်တွေကတော့ဇူလိုင်လအတွင်းအစီအစဉ်နှစ်ရလုံးအတွက်ဥပဒေအတည်ပြုနိုင်ဖို့မျှော်လင့်နေပါတယ်ခင်ဗျာ
ကောအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းရုပ်သံမှလည်းဒီအစီအစဉ်ကိုအပတ်စဉ်တင်ဆက်နေပါဗျ။အခုတော့အင်ကာနေညသကဝိုင်းအစီအစဉ်ကိုကြည့်ကြရအောင်ပါ။ဆီယာနာတင်လိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဘယ်လိုပြောင်းလဲသွားသလဲ။နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြရေးသားလေးရှိတဲ့လူအခွင့်ရေးသတင်းစာပညာဟာမြန်မာပြည်ရဲ့အခြေအနေနဲ့ဘယ်လိုဆက်ဆက်နေသလဲ။ American ပြည်ထောင်စုကိုပြီးခဲ့တဲ့သတင်းပတ်အတွင်းပြန်လည်ရောက်ရှိလာတဲ့မြန်မာ American သတင်းသမားနေတံမောင်ကိုဆက်သွယ်မေးမြန်းထားပါရယ်။ကိုနေတံမောင်ဟာစစ်တပ်ရဲ့အပြင်းထန်နှိမ်ပန်းနှိပ်စက်မှုကိုခံခဲ့ရပြီးတော့အင်းစိန်ထောင်မှာ3လကြာထိမ့်သိမ်းခံခဲ့ရပါတယ်။နောက်သူပြန်လွတ်မြောက်လာပြီးတဲ့နောက်မှာတော့ဒီမြန်မာမီဒီယာအခန်းကဏ္ဍတွေနဲ့ပတ်သက်လို့အင်္ဂါနေ့ညသကဝိုင်းအစီအစဉ်မှာမေးမြန်းထားပါတယ်ရှင်
။အဲ့တော့ဒီစစ်ကောင်စီဘက်ကသတင်းမီဒီယာတွေကိုသူတို့ရွေချက်ရှိရှိနဲ့ဒီလိုဖြုတ်ခွဲတယ်ဖိနှိပ်တယ်ဆိုတဲ့အပိုင်းမှာဟိုသတင်းမီဒီယာတွေရဲ့ယက်တီချက်ကိုဘယ်လိုတွေ့ရလဲရှင်
။နှွေဦးတော်လိုင်းစတဲ့ February လကျွန်တော်မီဒီယာဆိုရင်တော့မှတရက်အတွင်းဆုံးဖြတ်ရတာဒီနေ့တနေ့လုံးသတင်းတွေကျွန်တော်မတင်ဆက်ရဘူး February 10ရက်နေ့မှာအာနာသိန်းတော်ကျွန်တော်ကောင်းကောင်းနားမလည်လိုက်တနိုင်ငံလုံးပါလေအဲ့တော့နောက်နေ့ February 10ရက်ကစပြီးကျွန်တော်တို့ကဆက်လွှင့်ရပါလားမလွှင့်ရဘူးလားလွှင့်ရင်ဘာတွေဖြစ်ကျွန်တော် consequence တွေတွက်နေတယ်နောက်တစ်ခါအဲ့တော့တန်ဖိုးတွေစမတည်သေးဘူးကျွန်တော်နောက်ဆုံးတော့လည်းဆုံးဖြတ်တာပေါ့ကျွန်တော်လည်းအတူအလားတူပြည်တွင်းမှာရှင်းပြီးရအားလုံးကဒီပြည်သူတွေကြားမှာဖြစ်နေတဲ့အခြေအနေတွေအားလုံး proposal လုပ်မယ်ဆိုပြီးတော့ကျွန်တော်တတိရှိရှိမိုက်မိုက်ကံကံပဲဆုံးဖြတ်ခဲ့တယ်ပြောရမှာပေါ့နော်အဲ့လိုပဲကျွန်တော်ဆုံးဖြတ်လိုက်ဆုံးဖြတ်ပြီးတကယ်တမ်းဖြစ်လာတဲ့အခြေအနေကကျွန်တော်တို့တကယ်နိုင်ငံတကာဟိုကျွန်တော်တို့အဲ journalism practice လို့ခေါ်မလားပေါ့မင်းကျင်ကျွန်တော်တို့ဒီသတင်းစာပညာမှာဗတ်မလိုက်ရဘူးလို့ကြားနေရမယ်လို့ ချူတော်ပေါင်းစုံပါမယ်လို့ဆိုရဲအခွင့်အလမ်းတွေကဒီဒေါ်လာရင်းမှာပေးသလားပေါ့သတင်းမီဒီယာတွေ။တော့တကယ်တမ်းကျတော့သတင်းမီဒီယာတွေကိုစပြီးမဖြိုခွဲခင်လူလူရဲ့လှုပ်ရှားမှုတွေမဖြိုခွဲခင်မှာကျွန်တော်တို့ဘက်ကဒီလှုပ်ရှားမှုကိုအားကောင်းမောင်းတန်တင်ပြနေတဲ့အချိန်မှာတစ်ဖက်ကစစ်ကောင်စီရဲ့စစ်တပ်ရဲ့တဖက်ဖက်ပြောဆိုချက်တွေကိုကျွန်တော်တို့တင်ပြမလားဆိုတဲ့အခါမှာကျွန်တော်တို့ဘက်ကိုတီးကြွရတာဒီဒေါ်လာရင်းကနိုင်ငံရေးပါတီတခုကိုစန့်ကျင်တာမဟုတ်ဘူးအစိုးရတခုကိုစန့်ကျင်တဲ့ဒေါ်လာရင်းပေါ့ဒါကနိုင်ငံတော်ရဲ့ဘုံရန်သူကြီးကိုစန့်ကျင်ရတဲ့အနေအထားဖြစ်သွားတယ်အဲ့ဒီခါမှာကျွန်တော်တို့ကဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့မျက်နှာကိုကြည့်ရတယ်ဒီဒေါ်လာရင်းမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရက်တရမယ်ဆိုဆုံးဖြတ်တဲ့အခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်သွားချင်းနောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲဒီမီဒီယာပြည်သူမီဒီယာဒီမီဒီယာရန်သူမီဒီယာဆိုတော့အဲ့မှာဆုံးဖြတ်ရတယ်ဘာလို့လဲကျွန်တော်တို့ကလူလူရဲ့ယုံကြည်မှုမရှိတဲ့သတင်းမီဒီယာရက်တရကျွန်တော်တို့ကလူလူယုံကြည်မှုကိုရတယ်ဆိုရင်လူလူကိုကျွန်တော်တို့ရဲ့တက်ကြွတဲ့ပညာနဲ့သတင်းချက်လက်အစစ်အမှန်တွေစဉ်းစားတွေးခေါ်ဖို့နောက်အခြားထပ်သိတဲ့ကိစ္စတွေကျွန်တော်တို့ပြရမှာဒါကျွန်တော်တို့ရဲ့တာဝန်အဲတစ်ဖက်မှာတော့ကျွန်တော်တို့ကဒီအချက်လက်တွေကိုမပေးခင်ကျွန်တော်တို့မီဒီယာကိုယုံကြည်မှုတကယ်ရှိဖို့ဆိုတာအရင်ဆုံးကြိုးစားယူပါတယ်ကြိုးစားယူတော့ကျွန်တော်တို့ဗမာရက်တည်လဲဆိုတော့ပြည်သူကိုကျွန်တော်တို့ပြက်ပြက်သားသားပြရတာပြတော့ကျွန်တော်ကပြည်သူနဲ့တူဥပဒေနဲ့တူကျွန်တော်ရက်ဆိုလိုတာကအာဏာသိမ်းလိုက်တယ်အာဏာထိန်းလိုက်တယ်ဆိုရင်နောက်ကိုကျွန်တော်မလိုက်ကျွန်တော်လိုက်တာပြက်ပြက်သားသားလိုက်တယ်ဒါကတီစဲပြည်တော်စုအစိုးရကိုဥပဒေမဲ့ပုံကံပြီးလက်နက်နဲ့အာဏာကိုသိမ်းယူတာဒါဒီဥပဒေမဲ့လုပ်ရဲဥပဒေမဲ့လုပ်ရဲကိုလူလူကပုံကံနေတာသတင်းသားမီဒီယာတွေကပုံကံနေမှာမဟုတ်ဘူးကျွန်တော်အဲ့ဒီပြက်ပြက်သားသားဥပဒေရှုထားအောင်ပဲလူလူရှုထားအောင်ပြက်ပြက်သားရက်တဲ့မီဒီယာတွေအများစုဖြစ်လာနေလို့ဒီမှာဆိုတော့ဟိုမလိုက်အဲ့လိုမရက်တည်နိုင်တဲ့မီဒီယာလည်းရှိတာပေါ့ဗျာတချို့ကကျတော့ပြည်တွင်းမှာဟိုဒီစစ်တပ်ဘက်ကနဲ့ဒီဘက်တစ်ဖက်နဲ့ကြားမှာအဲ့လိုမျိုးရက်တဲ့မီဒီယာတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့အမျိုးမျိုးဒါပေမဲ့အများစုကကျွန်တော်တွေ့နေတာ85ရာခိုင်နှုန်းလောက်ကတော့ပြည်သူဘက်ကပြက်ပြက်သားသားရက်ကြပါတယ်ဆိုလိုတာတော့ဗျာဘတ်လိုက်တယ်ပေါ့
မီဒီယာတွေကဟိုဘတ်လိုက်မှုဆိုတဲ့အခုကိုနေတမှာပြောသွားတာပေါ့နော်မီဒီယာတွေပေါ်အဲ့လိုယုံကြည်မှုအဲ့တော့သတင်းမှန်ကန်မှုဆိုတဲ့အပိုင်းကြတော့ပေါ့ဟိုဘယ်လိုပြနိုင်လဲ
သတင်းအချက်လက်နဲ့ပတ်သက်ရင် first day နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကကျင့်ဝတ်နဲ့အညီပြည်သူလူထုကိုတင်ပြဖို့ရှိလို့ရတယ်တင်လဲတင်ပြဒီနေရာမှာလူပဏျောက်ဆန္ဒပြရတယ်ဒီနေရာမှာပဏျောက်အပြစ်သက်ခံရတယ်ဒီနေရာမှာဘယ်လိုတွေဖြစ်သွားခဲ့လဲဒီလိုအချက်လက်တွေကိုတော့ကျွန်တော်တို့ကစနစ်တကျမှန်မှန်ကန်ကန်ကျွန်တော်ကျင့်ဝတ်နဲ့တင်ပြအချက်လက်တွေကိုဖုံးတာမျိုးလိမ်ညာတာမျိုး distort ဖြစ်တာပေါ့နော်အဲ့လိုမျိုး fake သတင်းတွေကိုကျွန်တော်တင်ပြလို့မရအောင်ဒါကကျွန်တော်တို့ကျင့်ဝတ်ရအဲ့တစ်ဖက်မှာကျွန်တော်ဆိုရဲဘတ်လိုက်တယ်ဆိုတာကျွန်တော်တို့အချက်လက်ကိုဘတ်လိုက်တာမဟုတ်ကျွန်တော်တို့ကအချက်လက်ကိုအရှိတိုင်းတင်ပြတယ် opinion တင်ပြတဲ့အခါမှာကျွန်တော်ဘတ်လိုက်ဆိုလိုတာကစစ်တပ်ဘက်ကမတော်မတရားဝါဒဖြန့်ချီနေတဲ့ကိစ္စသူတို့ပြောတဲ့မဲစင်မှားတာကြီးရပဲဥပဒေရဘောင်းဝင်တလူလူပြောနေတဲ့ကိစ္စကိုတော့ကျွန်တော်တို့ကမိုက်ခရိုဖုန်းပေးပြီးတော့သူ့မှာလည်းပြောခွင့်ရှိတာပဲသူ့ရဲ့အတန်လည်းဘာလဲနားထောင်အောင်လားဆိုတာမျိုးမလုပ်သင့်ဘူးကျွန်တော်တို့အဲ့လိုဆိုသူဒီတီစဲအစိုးရလည်းပေါ့သူကမတရားအာဏာသိမ်းထားတဲ့လက်နက်ကိုင်အကြမ်းဖက်အုပ်စုဖြစ်နေတယ်ပြဿနာဘောဆိုကျွန်တော်တို့နိုင်ငံမှာပြည်သူလူထုကစနစ်တကျဒီမိုကရေစီနည်းရဥပဒေကတင်မြောက်ထားတဲ့ပြည်ထောင်စုအစိုးရရှိတယ်နိုင်ငံတော်တာဝန်ရှိတယ်အဲ့ဒါကြီးကို तू ကဖွဲ့စည်းပုံအခြေခံဥပဒေကြီးကိုချိုးဖောက်ပြီးလက်နက်ကိုင်ပုံကံပြီးဆိုတော့ဒီစစ်တပ်ကစစ်တပ်မဟုတ်တော့လက်နက်ကိုင်အကြမ်းဖက်တပ်ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကလက်နက်ကိုင်အကြမ်းဖက်တပ်ရဲ့ပြောချင်တဲ့များအချက်လက်အားလုံးယူရမယ်ဆိုတော့ဖဲမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကရှိတဲ့အချက်လက်ကဘာလဲဆိုရင်လက်နက်ကိုင်အကြမ်းဖက်တပ်ကလူမှုပေါ်ဘလို့မတော်မတရားနှိမ်နှင်းဖြိုခွဲတယ်လေမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုဘလို့ဖျက်ဆီးသွားတယ်လေလူမှုကိုဘလောက်နှိမ့်ဆက်သွားတယ်တတ်သွားတယ်ဒီလိုနေရာမျိုးတင်ပြတဲ့အခါမှာကျွန်တော်တို့ကဟိုစစ်တပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာတို့ဘလို့ထင်ပါလဲလို့မေးရတာကျွန်တော်ထင်တယ်မှတ်မှတ်တောက်တယ်ဒီဟာမျိုးတွေပြုနေပြောရင်ဖက်ဆစ်ဝါဒဖြန့်ချင်တဲ့သူတွေနာဇီဝါဒဖြန့်ချင်တဲ့သူတွေကိုကျွန်တော်ကသတင်းစာရှင်းလင်းပွဲမှာလွတ်လွတ်လပ်လပ်ပြောခွင့်ပေးတယ်ဆိုတာမဖြစ်သင့်ကျွန်တော်ဆိုတော့ဗတ်လိုက်တယ်ဆိုတာဟာအချက်လက်မှာတော့ကျွန်တော်ကသတ်မလိုက်ရဘူးစစ်တပ်ဘက်ကဘလောက်တက်တယ်သူတို့ဘက်ကဘလို့တာဝန်ယူတယ်သူတို့ဘက်ကဘာတွေပြောင်းရင်းတယ်အဲဒါမျိုးကတော့ကျွန်တော်ကအချက်လက်ပြောမှာပေါ့အဲ့တော့အချက်လက်နဲ့ဗတ်လိုက်တဲ့ကိစ္စကတော့ကျွန်တော်ထင်တယ်မတူဘူးထင်တယ်လူမှုယုံကြည်မှုတိဆောက်လို့ဗတ်လိုက်တာကျွန်တော်တို့ရဲ့မီဒီယာရဲ့ stand ဒီနိုင်ငံရဲ့ stand ဥပဒေကကျွန်တော်မီဒီယာဒီဘလောက်ဥပဒေပေါ်လေးစားလိုက်တာအဲ့ဒီပေါ် stand တစ်ဖက်မှာတော့လူမှုပေါ်မတော်မတရားလုပ်နေပြီဆိုရင်တော့ကျွန်တော်ထင်တယ်သူ့ကိုတိတ်ပြောခွင့်မပေးတာကိုကောင်းတယ
်အခုဒီလူတွေဟိုတည်နေတဲ့ကိစ္စပေါ့เนาะအဲ့ဒီအရေးအတွက်တူเนาะနောက်ပြီးတော့ဟိုအဖမ်းဆီးကိစ္စတို့မှာစစ်ကောင်စီကသူအမြဲအခုတော့သူငင်းဆိုထားတယ်ပေါ့ဒီဟိုကုလသမဂ္ဂကိုယ်တိုင်ကအခုဆိုရင်တည်ဆုံးသူပေါင်းက800ကျော်ဒီ900နီးပါးလောက်ရှိလာနေပြီအဖမ်းဆီးထားသူတွေဆိုလို့ရှိရင်5000 ကအနည်းဆုံးရှိလာနေပြီဆိုမျိုးထုတ်ပြန်တယ်ဒါပေမဲ့ဒါဒီအရေးအတွက်အဲ့လောက်မရှိဘူးဆိုပြီးစစ်ကောင်စီကညင်းထားတယ်ဆိုတော့ဒါမျိုးတွေအခြေအနေမှာရောသတင်းမီဒီယာတွေအခန့်ကဏ္ဍကိုဘယ်လိုမြင်လဲရှင
်ကျွန်တော်တို့ဒီတေဆိုးမှုတွေထိခိုက်နာကျင်မှုနဲ့ပတ်သက်ရင်ကိန်းဂဏန်းအချက်လက်တွေကိုမှီတဲ့အခါမှာစစ်တပ်ကတရားဝင်အစိုးရလည်းမဟုတ်သူဒီယုံကြည်စိတ်ချရတဲ့သတင်းမြင့်မြင့်လည်းမဟုတ်ဆိုတော့ဥပဒေက तू valid ဖြစ်မယ်အစိုးရကသူ့ဟာညင်းပိုင်ခွင့်ရှိတယ်ဒါသူ့ကိစ္စညင်းတာဒါပေမဲ့ကျွန်တော်တို့ဒီအချက်လက်ကိုကိုးကားတဲ့အခါမှာကမ္ဘာကုလသမဂ္ဂကဘယ်အချက်လက်တွေကိုယူတယ်လဲနောက်အခြားရပ်ဖက်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဖတ်ဖိုင်နင်းကိစ္စတွေကဘယ်လောက်ရှိတယ်ရီဆာ့ချ်တွေဘယ်လောက်ရှိမျက်မြင်မှာဘယ်လိုရှိတယ်နောက် AAP လို့အဖွဲ့အစည်းမျိုးပေါ့နော်အကြီးကျယ်လွတ်လပ်တဲ့အဖွဲ့အစည်းတွေကထုတ်ပြန်နေစင်းစရာတွေအဲ့စင်းစရာတွေကိုကျွန်တော်သတင်းမီဒီယာတွေကတော့ကျွန်တော်ပူကားတယ်စစ်ကောင်စီညင်းတာမညင်းတာတပိုင်းတာသူပြောနေတာအမှန်ကြီးပြောတာမဟုတ်တာသူကစပြီး day 1တွေကအာနာသိန်းတွေကသူကမတော်မတရားတွေပြောခဲ့တာသူကဘယ်တော့မှယူသားခဲ့တာမဟုတ်ဘူးအဲ့သူပြောတဲ့အချက်လက်တော့ကျွန်တော်တို့ကမစင်စရာဘူးပေါ့ဗျာနောက်တစ်ခုကကျွန်တော်ဒီနေ့မှာဖြစ်ပြီးပြောချင်တာကကျွန်တော်တို့ February ကစလိုက်တဲ့အခုဒီຫນွေဥတော်လိုင်းရေးဖြစ်တဲ့မြန်မာပြည်မှာဖြစ်နေတဲ့အခင်းချင်းဟာသတင်းမီဒီယာနဲ့ပတ်သက်ရင်လည်းနောက်ထပ် line လုံးကြီးတစ်ခုအစ်စ်ဖြစ်လာပြီလို့ကျွန်တော်လည်းမြင်တယ်။ဘာလို့လဲဆိုကျွန်တော်တို့ကနေ့တူတူကသတင်းကမ်းကနေဆုံးဖြတ်နေတဲ့အခါမှာကျွန်တော်တို့နောက်9မိနစ်ဘယ်သတင်းပြောမလဲနောက်တနားီဘယ်သတင်းပြောမလဲဆိုတာဆုံးဖြတ်တဲ့အခါမှာကျွန်တော်ချင်းကပ်မှုတွေကလည်းပုံစံပြောင်းသွားတယ်။အဲ့တော့ကျွန်တော်တို့ဒီဟိုဘယ်သူကဘယ်နေ့မှာဘာပြောတယ်ဆိုတဲ့ဘာချောက်လုံးနဲ့ကပုံမှန်သတင်းမဟုတ်တော့ဘူးလို့ကျွန်တော်ယူဆတယ်။ဒီ traditional approach ပြန်ဗဘောင်းကအတန်ယူရမယ်ဆိုရင် approach တက်ဆိုရင်လူခွင့်ရသတင်းစာပညာဆိုတဲ့ဘက်ကနေချင်းကပ်မတော်မတရားဖြစ်ပွားနေတဲ့ပြိပခဖြစ်ပွားနေတဲ့နေရာမှာကျွန်တော်တို့ဘုသူဘက်ကလိုက်ပါတယ်ဘယ်အချက်လက်ကိုအဓိကယူမလဲဆိုရင်တနက်နဲ့ပြတ်တက်တဲ့လူရှိရအချက်လက်ကိုယူမလားတနက်နဲ့အပြစ်သက်ခံရတဲ့လူတွေဘက်ကအချက်လက်အဲ့ဆိုကျွန်တော်တို့ကမျက်မျက်တော်တော်ပြောရမယ်ဆိုရင်တော့မတော်မတရားခံရတဲ့လူတွေကိုလူသားချင်းစာနာတဲ့ချင်းကမှုချင်းကပြီးတော့ကြားနေတဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေရှာအချက်လက်တွေပို့ပြီးတော့အားကိုယူသင့်တယ်ကျွန်တော်ကယူဆပါတ
ယ်မြန်မာနိုင်ငံတွင်းမှာအခြေဆိုင်တဲ့ဟိုမီဒီယာတွေရဲ့အခန်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာတင်ပြရတဲ့နောက်ပိုင်းမှာစစ်ကောင်စီကအပြင်းပြန်ဖိနှိပ်တဲ့အတွက်ပေါ့နော်ဒီမီဒီယာတွေဟာအခုဆိုရင်ဒီမြန်မာနိုင်ငံထဲမှာတရားဝင်ရက်တီခွင့်မရတော့ဘူးဒါပေမဲ့လည်းဘလောက်ပဲဖိနှိပ်ဒီမီဒီယာတွေကဆက်ပြီးတော့သူတို့တင်ဆက်တာတွေပေါ့နော်လူထုကိုအချိန်နဲ့တပြေးညီတင်ဆက်တာတွေလည်းတွေ့ရတယ်ဆိုတော့ဒီအပိုင်းမှာပြည်သူဘက်ကဗတ်လိုက်ပြီးတော့တင်ပြတယ်ဆိုတဲ့အနေအထားမှာသတင်းမှန်ကန်မှုရှိမရှိဆိုတာကိုဘယ်လိုစိတ်ချရမလဲရှင
်ကျွန်တော်ဒီသတင်းမီဒီယာတွေရဲ့ယက်တီချက်နဲ့သတင်းတင်ဆက်ပုံနဲ့ပတ်သက်ရင်တော့ကျွန်တော်မြင်လာတော့ဒီနေရာမှာနှစ်ပိုင်းလေးခွဲပြီးတော့မြင်စေချင်တာပေါ့လေတစ်ဖက်ကတော့အဲ့ဒီသတင်းမီဒီယာတိုက်တွေတစ်ခုချင်းစီရဲ့နိုင်ငံရေးယက်တီချက်ပေါ့သူတို့မြန်မာပြည်မှာဖြစ်ပေါ်ပြောင်းလဲသွားတဲ့ဒုဒုလှုပ်ရှားမှုညွေဥဒေါ်လာရင်းနဲ့ပတ်သက်ဒီမီဒီယာတွေမှာဒီမီဒီယာတိုက်တွေရဲ့ policy ကပါတယ်ဘယ်နေရာရက်မှာလဲပေါ့နောက်တစ်ခုကတော့အဲ့မီဒီယာတိုက်တွေရဲ့နေ့တူကထုတ်လွှင့်နေတဲ့တကယ့်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပတ်သက်ဘယ်လိုတင်ဆက်လဲပေါ့ဆိုတော့ကျွန်တော်အဲ့နှစ်ခုနဲ့ပဲချိန်ပြီးတော့သူတို့တွေဒီတကယ့်သတင်းစာပညာအတိုင်းလူထုကိုမှန်မှန်ကန်ကန်အကျိုးလူထုအကျိုးတည်ပိုးနေတယ်လို့ကျွန်တော်ပြောရမလားမပြောရဘူးလားဆိုရင်ဒီဂရီနှစ်ခုနဲ့ပဲတိုင်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကလည်းနိုင်ငံတကာမီဒီယာရဲ့လည်းသူတို့မှာနိုင်ငံရေးရသူတို့ရက်တဲ့မီဒီယာ line ရှိတယ်။ဒါ Democrat Party ရက်တာဒါ Republican side ကအဲ့လိုမျိုးနိုင်ငံရေးရသူတို့မှာ voice ရှိတယ်။သူတို့အချက်လက်ကိုတော့သူကလိမ်ပြီးတင်ပြလို့မရဘူး။သူတို့တာထိုးထိုးတင်ပြကျင်တဲ့ voice တွေတော့ပိုင်းပါလာတာပေါ့လေ။အခုကျွန်တော်မြန်မာပြည်မှာဖြစ်သွားတဲ့လူယူတော်လိုင်းရကြတော့သတင်းမီဒီယာတွေကလူမှုနဲ့အတူရှိနေပြီးတော့လူမှုသိတဲ့သတင်းတွေကိုဒီကနေ့အချိန်ထိဘလောက်အခက်အခဲအကြမ်းတမ်းကြာနေရအောင်သူတို့သတင်းမှန်မှန်ကန်ကန်စီးစင်းနိုင်သူသားဒါတော့ဒီ professional အလုပ်ကိုသူတို့ဆက်လုပ်နေတာကိုကျွန်တော်ချီးကျူးရမယ်ကျွန်တော်ဝမ်းလဲသာပါတယ်ကျွန်တော်အကြောင်းမျိုးမျိုးကြောင့်ဖန်ဆီးခံရထောင်ထဲကျသွားပြီးကျွန်တော်မှာအဲ့ဒီအခွင့်အလမ်းမရှိခဲ့ပြီပဲကျွန်တော်လည်းလုပ်ဖို့ခဲ့မဲ့အခြားမီဒီယာတိုက်တွေကဒီလိုမျိုးလူလူအတွက်ဒီလိုသတင်းတွေပုံမှန်စီးစင်းဖို့လုပ်ပေးနေတာကိုကျွန်တော်အရင်အင်မတန်ဝမ်းသာပါတယ်နောက်တစ်ဖက်ကတော့ကျွန်တော်လည်းနည်းနည်းသတိထားမှာလူလူဘက်ကရက်တွေဆိုပြီးလူလူကိုတော့မျှော်လင့်ချက်အတူဖြစ်စေမယ်အချက်လက်အတူတွေနဲ့တော့ကျွန်တော်တို့မတင်ဆက်ပေးအာတရင်တင်ဆက်မှုပိုင်းနဲ့နိုင်ငံရေးရက်တိပဲရက်တိကြပိုင်းပေါ့အဲ့နှစ်ခုမှာတော့ဘယ်ဟာ professional လဲဆိုတာသူတို့တင်ဆက်နေတဲ့သတင်းတွေပေါ်မှာပဲကျွန်တော်တို့ကြည့်ပြီးသုံးဖြတ်လုပ်ရမယ်တဲ့
အခုကိစ္စမှာလည်းဒီလိုစစ်တပ်ရဲ့အဲ့လိုအကြမ်းဖက်ဖိနှိပ်မှုတွေစစ်တပ်အုပ်ချုပ်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေဖော်ပြတဲ့အပိုင်းမှာအများကြိုက်အောင်လုပ်တဲ့အနေအထားမျိုးဒါမှမဟုတ်ရင်ဒီမီဒီယာတွေကအသုံးချခံရတဲ့အနေအထားမျိုးတွေရောတွေ့ရလားရှင်
ကျွန်တော်အာနာသိမိနောက်ပိုင်းဖြစ်ပေါ်တဲ့ຫນွေဥတော်လိုင်းကာလမှာရက်တည်တဲ့မီဒီယာရဲ့အခြေအနေနဲ့အချိန်ကတော့ကျွန်တော်ထင်တယ်ပုံစံပြောင်းသွားပြီလို့ကျွန်တော်ထင်တယ်။များသောအားဖြင့်ကကျွန်တော်တို့ကစစ်တပ်ကိုလိုလားထောက်ခံတဲ့လိုင်းဟာလက်ရာဇွန်ပတ်မှုအလေးသာတဲ့အုပ်စုတွေကပိုးလုံးကလေးကတောက်လျှောက်ကျွန်တော်တို့မီဒီယာလောကကိုစီးတာ ကျွန်တော်တို့ဒီစစ်ထောက်လိုင်းအားကောင်းတဲ့ခေတ်ကတည်းကသတင်းမီဒီယာတွေကိုဘယ်သူတွေလိုင်စင်ချပေးခဲ့တယ်ဘယ်သူတွေလိုင်စင်ရလဲဆိုတဲ့နေရာနေပြန်ရိုးရိုးသားပြန်ကြည့်ကြမယ်ဆိုရင်အားလုံးကစစ်တပ်ကမကင်းရမကင်းကြောင်းနေရာနေကျွန်တော်တို့ပြည်တွင်းမီဒီယာတွေကကြီးထွားလာအဲ့တော့သူတို့မှာအနည်းနဲ့အများဆုံးလို့အမျိုးသားရေးစိတ်သက်ဆိုတဲ့လက်ရာဆုံး ultra nationalist အရိပတ်မှရှိဒါသူတို့ဒီစစ်တပ်နဲ့တစ်ချိန်တည်းမှာသဘောထားအတွေးခေါ်ကြတူနေတာရှိတယ်အဲ့တော့သူတို့ဒီသူတို့အကျိုးစီးပွားကံကိုလူမျိုးရေးဘာသာရေးကိုခွဲခြားတဲ့ဤကိုသူတို့အမြင်နဲ့တုံ့အဲ့ဒါကြောင့်2023လုံးကမြန်မာသတင်းစာတော်တော်များကိုပြည်တွင်းကပုဂ္ဂလိကသတင်းမီဒီယာကြီးကြီးလာရင်သူတို့စာမျက်နှာမှာလူမျိုးရေးဘာသာရေးမှိုင်းတိုက်တဲ့မိတော့တွေကျွန်တော်တွေ့ကြရတယ်တော်တော်စိတ်မကောင်းတာပါကျွန်တော်တော်တော်လေးအဲ့ဒီစာရေးပြန်ပြောရင်ဝမ်းလဲနေပါတယ်အဲ့ဒီတော့လည်းကျွန်တော်လည်းအများနဲ့တယောက်ဆိုတော့အဲ့ဒါလည်းခံမပြောနိုင်ဘူးကျွန်တော်လူ Human Rights Watch သတင်းထုတ်တော်တော့မှကျွန်တော်ရေးရင်ဖုံးဆက်ပြီးချိန်ချောက်တယ်ဒါသတင်းသမားအချင်းချင်းကိုနေတော်မှာဒီသတင်းတွေပြန်ဖြုတ်ပြီးပါဆက်မကြည့်ပါနဲ့ဆိုတာမျိုးပြောပါတယ်ကျွန်တော်နားလည်ပါတယ်သူတို့လူမျိုးရေးရဘာသာရေးရခံစားချက်တွေရှိတယ်ဆိုတာ။အဲဒီကနေ့မှာနောက်တစ်ခုကလည်းပြည်တွင်းမှာစစ်တပ်ကအဲ့လိုမျိုးမတော်မတရားလုပ်နေပါပြီဆိုတော့ပြည်တွင်းမှာရှိတဲ့လူများကျွန်တော်ထင်တယ်ဗျအများစုကရိုးရိုးတက်တာမသိကြဘူး။ကျွန်တော်ကဤပရောက်ခဲ့တယ်ဤပမှာနေခဲ့ရတဲ့ activist ဘောကနောက်ဒုက္ခသည်ဘောကနေအမေရိကရောက်လာဆိုတော့ကျွန်တော်ကဒီစစ်တပ်ကဘလောက်ထိကြက်ကြက်ဆက်ဆက်လူခွင်ချိုးဖောက်ပြီးတိုင်းရင်းသားဒေသတွေမှာရိုးရိုးမမလုခဲ့ရဆိုတာကျွန်တော်မှာအချက်လက်ကိုထောက်ထားတော့မျက်မြင်ပို့ပြီးတော့ကျွန်တော်ရှိတယ်။အဲ့တော့ဒီအတွေးခေါ်နှစ်ခုကမတူဘူး။အခုပြည်သူလူထုကဒီຫນွေဥတော်လိုင်းရေးမှာသူတို့မြင်လိုက်ရတာသူတို့ပြည်မမှာပြည်သူတောင်တန်းဒေသကတိုင်းရင်းသားပြည်သူမဟုတ်တော့ဘူး။ဒါပြည်မမှာလူငယ်တွေလူကြီးတွေမရှောင်အမျိုးသမီးအမျိုးသားမရှောင်ကြက်ကြက်ဆက်ဆက်တတ်တာတွေကြီးတယ်အိမ်တွေရွာလုံးကျွတ်မီးရှို့တာကြီးတဲ့အခါမှာလူထုကနားလည်သွားတယ်။အော်ငါတို့နဲ့လန်းလန်းဝေးတယ်တောင်တန်းဒေသတောနေရမှာဒီထက်ပိုဆိုးပါပဲအဲ့တော့ရိုဟင်ဂျာတွေကိုယ့်အိမ်ကိုမိပြန်ရှို့တယ်လို့ဝါဒဖြန့်တဲ့ဟာကိုယုံခဲ့ကြရင်ဒီအချိန်မှာသူတို့ဘာယုံရမလဲဆိုတာကိုယ့်မျက်စိနဲ့ကိုယ်မြင်သွားပြီကျွန်တော်တို့ပေါက်မှာဘလို့မိတင်ရှို့ခဲ့နောက်တနိုင်ငံလုံးမှာဒီလိုတော်လိုင်းလှုပ်ရှားမှုတွေဖြစ်ရင်ဒီဖက်စစ်စစ်တပ်ဒီဒီလိုပဲရွာလုံးကျွတ်မီးရှို့ပါပဲဒါသူတို့တပေါင်း80ကျင်းသုံးလာတဲ့ဗျူဟာပဲကျွန်တော်တို့ကဒီဖက်စစ်စစ်တပ်ကြီးကိုတနိုင်ငံလုံးကလိမ္မာကောင်းလိမ္မာရဲ့ဆိုပြီးတော့ထင်ခဲ့တာဒီချိန်မှာသူကမျက်နှာဘုံကွာကြပြီတနိုင်ငံလုံးပြီးသွားတယ်။ဒါကျွန်တော်ຫນွေဥတော်လိုင်းရပါ။သူဒီတိုင်းပြည်ရဲ့ဘုံရံလူဖြစ်သွားပြီ။သူဒီလက်နက်ကင်တက်မတော်မဟုတ်ဘူး။လက်နက်ကင်အချမ်းဖတ်ဖြစ်သွားပြီဆိုတော့ပြီးသွားတာ။တရင်သမားတွေရောအမျက်ပဲ။တနိုင်ငံလုံးကပြီးသွားအမျက်ပဲ။အဲ့ဒီနေရာမှာကျွန်တော်တို့ကဒုခွင့်ရဘက်ကရက်တယ်လို့ကျွန်တော်တို့ကရိုးရိုးသားသားယုံကြည်သွားတာပါ။
အဲ့တော့မြန်မာနိုင်ငံမှာဆက်ရနာတင်လိုက်တာကနိုင်ငံတကာသတင်းမီဒီယာတွေမှာလည်းတကယ်ဟုတ်ပေါ့နော်။သူတို့ဟိုဖော်ပြကြပါတယ်။အဲ့ခါမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ယက်တီချက်နိုင်ငံတကာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံဆရာနာတိန်းနာနဲ့ပတ်သက်တဲ့သူတို့ရဲ့ဟိုတင်ဆက်ပုံပေါ့နော်အဲ့သူတို့ရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်မြင်တာကနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်အဖမ်းမခံရခင်ရောအခုလွတ်မြောက်လာပြီးနောက်ပိုင်းမှာရောကျွန်တော်တောက်လျှောက်ကျွန်တော်လန်လန်းမီတော်လေးလာတဲ့အခါမှာနိုင်ငံတကာသတင်းမီဒီယာတွေကကျွန်တော်ထင်တယ်ပြည်တွင်းကသတင်းမီဒီယာနဲ့ယက်တီချက်တိတ်မကွာဘူးလို့ထင်အဖေလို့ဆိုတော့ကျွန်တော်တို့ရက်တဲ့နေရာအရင်တော့2013ကတည်းကကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေတုန်းကရက်တည်ခဲ့တယ်တုန်းကနိုင်ငံတကာမီဒီယာနဲ့ပြည်တွင်းမီဒီယာရက်တည်ချက်မတူခဲ့ဘူးအမှန်ပဲအဲ့တော့ပြည်တွင်းမှာဆိုရင်နိုင်ငံတကာမီဒီယာတွေကိုနိုင်ငံတကာမှာခြိစိုက်တဲ့မြန်မာသတင်းမီဒီယာတွေအပြစ်တင်ကြတယ်မြန်မာနိုင်ငံမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့် Rohingya Table လူမဆန်တဲ့အပြစ်မှုတွေလုပ်ခဲ့တော့ကပြောဆိုချက်ရက်တည်ချက်တွေမှာပြည်တွင်းနဲ့ပြည်ပမတူခဲ့ဘူးဒါကျွန်တော်တို့အမှန်တရားပဲအခုအချိန်မှာတူသွားတာဘာကြောင့်လဲဆိုတော့လူသားစံမှုပေါ်ထားတဲ့စံနှုန်းတွေပေါ်အားလုံးကတကြိမ်နဲ့အတူတူရက်တဲ့အခါမှာကျွန်တော်အားလုံးတူသွားတယ်။အဲ့တော့ပြည်တွင်းနဲ့ပြည်ပဒီချိန်မှာမကွဲဘူး။လူသားစံမှုပေါ်တပ်ဖြတ်မှုညှဉ်းပန်းမှုနှိပ်စက်မှုမတော်မတရားလုပ်မှုတွေဖြစ်လာပြီဆိုရင်နိုင်ငံတကာမီဒီယာရောပြည်သူမီဒီယာရောဒီနေရာမှာတူသွားတယ်။ဒါကကျွန်တော်တို့ຫນွေဥတော်လိုင်းရေးမှာကြာသွားတဲ့အမျက်ပဲ။အရင်တော့ကျွန်တော်နိုင်ငံမှာ1988မှာနိုင်ငံရော88နောက်ပိုင်းရောကျွန်တော်ចောင်းသား Edvis အတယောက်အနေနဲ့လှုပ်ရှားခဲ့တဲ့ကာလတစ်လျှောက်လုံးမှာပေါ့။ကျွန်တော်ကပြည်တွင်းမှာရှိတဲ့နိုင်လူခွင့်ချိုးဖောက်မှုတွေကျွန်တော်တို့ကပြက်ပြက်သားသားလို့လို့မပြောနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်မှာအခြားသောအမျိုးသားအကျိုးစီးပွားတွေရှိတယ်လို့ကျွန်တော်ထင်တယ်။ဆိုလိုတာကဟိုဟာဖြစ်သွားမှာဆိုလို့ဒီဟာဖြစ်သွားမှာလို့ဆိုလို့တို့စဉ်းစားကြဖို့ပြရတယ်။ကျွန်တော်ကိုယ်တိုင်ပြည်တွင်းမှာ2013မှာရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာတွေမိထီလာမှာဖြစ်တဲ့ပြဿနာတွေကျွန်တော်တင်ဆက်တဲ့အခါမှာပြည်တွင်းမီဒီယာတွေတော်များကျွန်တော်ဝေးပါတယ်။ကျွန်တော်ကိုဖွင့်လင်းပေး OIC funding နဲ့လေပတ်တဲ့မီဒီယာအဲ့ဒီကျွန်တော်ပြီးစားကြတယ်။ဒါကျွန်တော်တို့မရှင်းဘူး။ဘာလို့လဲဆိုတော့ဒါတစ်ချိန်ညင်ကျွန်တော်တို့တယောက်တယောက်နားလည်သွားတယ်။ကျွန်တော်ကဗမာရက်ခဲ့တယ်ဆိုတော့ကျွန်တော်လူခွင့်ပေါ်မှာရက်ခဲ့တယ်။ကျွန်တော်ကိုယ်တိုင်နှစ်နှစ်ကသာယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်လူခွင့်ကိုကျွန်တော်ယုံကြည်တယ်။အဲ့ဒီအတွက်အဲ့ဒီတုန်းကကျွန်တော်တို့ကစံနှုန်းတွေကိုတကယ်မယုံခဲ့ရင်အခုချိန်မှာတော့ကျွန်တော်ကတကယ်ယုံခဲ့လားလို့ကိုယ့်ကိုပြန်မိရတယ်။အဲ့တော့ကျွန်တော်မီဒီယာသမားတွေကလည်းကိုခံအားလို့ပြောတာလား ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းကိုတကယ်လေးစားချစ်မြတ်လို့ရက်တည်ပြီးအဲ့ဒီကနေသတင်းရတာလားအဲ့ဒီနေရာမှာကျွန်တော်တို့ကဒီအချိန်မှာတော့ကျွန်တော်အဖြေထွက်ပြီးလို့ကျွန်တော်ယူဆရတာပါဒီအချိန်မှာကျွန်တော်ဒီလူသားဆံမှုပကရက်တည်တယ်လူသားဒီအပေါ်ကိုရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယဉ်ကျေးမှုပိုင်းဆိုင်ရာအကြမ်းဖက်မှုမှန်သမျှကိုကျွန်တော်တို့မီဒီယာနဲ့ပြင်းပြင်းထန်ထန်စန့်ကျင်ပြီးတော့ပြက်ပြက်သားသားပတ်လိုက်တယ်ဆိုတဲ့နေရာနေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်ထင်တယ်နိုင်ငံတကာသတင်းမီဒီယာနဲ့မြန်မာသတင်းမီဒီယာဒီဟာဒီအချိန်မှာစာမျက်နှာတမျက်နှာတွေပေါ်ရောက်သွားပြီးအတူတူရှိနေကြပြီလို့ကျွန်တော်ယုံကြည်ပါတယ်
အဲ့တော့ဆိုရင်ဆော့ဆော့ပြောတယ်လို့ human right journalist ဆိုတဲ့ဒီလူခွင့်ရေးဘက်ကရက်တီရဲ့ဒီသတင်းသမားတွေပေါ့နော်ဒါရောဗလိုက်မှုရှိတယ်ဆိုတာပေါ့နော်ဒါလူခွင့်ရေးဘက်ကရက်တယ်ဆိုတော့ဗလိုက်မှုတော့ပြောရမှာပေါ့လေအခုလို့လူခွင့်ရေးဘက်ကရက်တီရဲ့သတင်းသမားတွေကြောင့်ပေါ့သတင်းတင်ဆက်မှုဒီသတင်းရဲ့တင်ပြမှုတွေသတင်းရဲ့ရက်တီချက်တရားရောဘလို့ပြောင်းလဲသွားနိုင်မှာရှင
်အော်ဒီမေးခွန်းလေးမေးပြတာကျေးဇူးအများကြီးတင်တယ်ကျွန်တော်တို့နိုင်ငံတကာမီဒီယာတွေအပေါ် NRI အစိုးရတက်လာတော့လည်းအဆင်မပြေခဲ့ဘူးဦးသိန်းစိန်အစိုးရတက်လာတော့လည်းနိုင်ငံတကာမီဒီယာနဲ့အဆင်မပြေခဲ့ဘူး။ပြည်တွင်းမီဒီယာနဲ့နိုင်ငံတကာမီဒီယာတွေကိုအထင်မြင်တွဲတယ်ဆိုတာမယဉ်ကျေးနိုင်ထောက်ပြပါတဲ့အချက်ကြောင့်ပဲ။ဘာကြောင့်လဲဆိုတော့နိုင်ငံတကာမီဒီယာတွေကလူ့အခွင့်အရေးချိုးဖောက်နေတဲ့နိုင်ငံမှာဖြစ်တဲ့ပြဿနာတွေသူကလူ့အခွင့်အရေး journalism နဲ့ပဲချင်းကပ်တယ်။ကျွန်တော်နိုင်ငံကကြတော့အဲ့ဒီနေရာနဲ့မချင်းကပ်ဘူး။ရိုးရိုးလေကြီးတို့ရိုးရိုးအရင်တော့ကဒီနေရာမှာဒီလိုဖြစ်သွားတယ်ဆိုတာပဲချင်းကပ်တယ်။ကျွန်တော်တို့ကခေတ်ကြီးကပြောင်းသွားပြီကဘာကြီးလား။ကျွန်တော်မြန်မာပြည်က journalist တွေကမပြောင်းတာ။အဲ့တော့အဲ့ဒီတုန်းကနားမလည်ခဲ့တာကျွန်တော်တို့အရသာအစိုးရတွေတိုင်းငံတကာအလင်းမှာဟို public relation ပေါ့နော်အဲ့လို PR အရကြာရှုံးတာအားလုံးကလူ့အခွင့်အရေးသတင်းစာပညာကိုနားမလည်ဘူးလူ့အခွင့်အရေးသတင်းစာပညာကိုဗလိုက်တာဗလိုက်လာဆိုတော့သူကလူသားဆန်မှုပေါ့လိုက်တာဟုတ်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုဗလိုက်တာဟုတ်အဲ့တော့အဲ့ဒီညမှာဗမလိုက်ရင်ကျွန်တော်တို့လူသားရဲ့ကဘာပေါ်မှာနေရတာဘာအိပ်ပဲရှိတော့ကျွန်တော်လူသားချင်းချင်းကျွန်တော်တို့ဗုဒ္ဓတရားတော်ရပဲကြည်ဓမ္မရပဲကြည်ကျွန်တော်တို့ကလူသားတွေရဲ့ကောင်းကျိုးချမ်းသာကိုကြည်ရတာမေတ္တာထားရတာကျွန်တော်ဗျမစိုးတရားနဲ့နေရတာအဲ့ဒါကိုကြည်တယ်ဆိုတာဗတ်လိုက်တာမဟုတ်ဘူးလို့ကျွန်တော်ယူသားတယ်တောင်းတောင်းမေတ္တာထားတယ်တယောက်လူသားတယောက်နဲ့တယောက်ထိခိုက်ဆုံးရှုံးသွားမှာကိုစိုးရိမ်နေမိလောင်ပျက်စီးသွားမှာကိုမပြတ်သင့်ဘူးလို့ဝင်ပြောတယ်ဒါကဗတ်လိုက်တာပေါ့ဒါကလူသားဆန်တာလူသားဆန်တဲ့အတွက်လူသားဆန်တဲ့သတင်းစာပညာကြောင့်ကျွန်တော်ကဘာကြီးကပိုလှဖို့ပဲမတရားမှုတွေပုံပြီးရက်တံပါအဲ့တော့ကြောင့်နောင်လာမယ့်အနာဂတ်မှာလည်းကျွန်တော်တို့ဒီလူသားဆန်တဲ့လူ့အခွင့်အရေးသတင်းစာပညာနဲ့တာကဘာကြီးကိုချင်းကန်ကျွန်တော်နိုင်ငံဒီပြည်ပခါပုံနှင်းမယ်တောင်တရားပို့ပြီးကြုံကြည့်မယ်ပြဿနာကိုပိုဖြေရှင်းနိုင်မယ်လို့ကျွန်တော်ယူကြည့်ပါတယ
်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြတဲ့အတွက်ကိုနေတမောင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းမိုင်းရင်ချင်တဲ့ VOA ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်အတွက်ကမာရွတ်မီဒီယာအမှုဆောင်ထုတ်လုပ်ရေးမှူးကိုနေတမောင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင်ထုတ်လွှင့်တဲ့ဒီတနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာဆေးရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ကျော်ရှိပြီးယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလှုပ်ထုတ်လုံနေနေနဲ့မညီပဲအရေးယူပြပေးတာရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့အတွက်ဖမ်းဆီးထားသူ9200ယောက်ရှိပြီးဒီထက်က200ကျော်ကလည်းမိကုံးထုတ်เสียတရားရေးလုပ်ငန်းစီအောင်မှာလှုပ်ထုတ်လုံနေနဲ့မညီပဲဥပဒေမျိုးမျိုးနဲ့ပြစ်ဒဏ်ပေးခံရသလို26ယောက်တည်ရန်ချမှတ်ခံရပြီးဖမ်းရထုတ်ထားတဲ့အတွက်တင်းရှောင်နေရသူပေါင်း2000လောက်ရှိနေတဲ့အကြောင်းလဲမြန်မာနိုင်ငံချေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောချက်ချက်ကိုကိုးကားပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒါစင်နဲ့ချီရဲ့သူတွေကိုလည်းမျက်ကွယ်မှာတည်ရန်တသက်တကျွန်းအလုတ်ကျင်းနဲ့ထောင်နှံပြစ်ပေးခံရတာရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်လူငယ်တွေတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးသူရန်နဲ့ချီရှိပြီးဒီထဲမှာဖမ်းဆီးထားစဉ်တည်ဆုံးမှုတွေရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါလူငယ်တွေတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးတဲ့သူလက်နက်မဲ့အရသာ883ယောက်တည်းမှာရှိမယ်လို့ခန့်မှန်းထားပြီးဒီထက်ကအနည်းဆုံး40လောက်ဟာဖမ်းဆီးစဉ်တည်ဆုံးတာလို့လည်းမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာဖြစ်ပါတယ
်ကိုအောင်လွင်မှုပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါကျမတို့အစီအစဉ်ကို VOA ရဲ့ဒီ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်း ကြည့်ရှုနားဆင်နိုင်ကြပါရရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုခင်မောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ဒီကဘာတလွှားကတော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်ကိုညပိုင်းမှာတော့ဒီမြန်မာစံတော်ချိန်ည6နာရီကနေ10နာရီမှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you.